မိမိတို့ပြုတဲ့ကုသိုလ်နဲ့ဆက်ပြီးရေစကြအများတန်းပေးဝေခြင်းဒီကိစ္စနှစ်ရပ်ကိုမဆောင်ရွက်မီမှာဘုန်းကြီးကအနုမောဒနာတရားမဟောကြားမီယနေ့ပြုလုပ်တဲ့ကုသိုလ်လုပ်ငန်းများနဲ့ကုသိုလ်ရှင်များကိုဖတ်ကြားပေးမယ်။သာသနာတော်နှစ်2559ခုကောဇာတကရေ1389ခုနှစ်ဝါကုန်လပြီကျော်23ရက်ခရစ်နှစ်2015ခုနှစ်စက်တင်ဘာလ12ရက်စနေနေ့မှာစကိုင်းတော်ရုံမြတ်ဆရာကျောင်းတိုက်လာရောက်ပြီးကုသိုလ်ပြုကြတဲ့ကုသိုလ်ရှင်များကစကိုင်းမြို့ရွာတိကြီးဇေတန်းရက်မှာနေထိုင်ကြတဲ့ယေရှုရှင်ဖခင်ကြီးကျောင်းတိုင်ပါကြီးဥတာတေကျေးဇူးရှင်မိခင်ကြီးတောင်းတကျောင်းဓာယိကာမကြီးဒေါ်ကျင်စိန်တမီးကျောင်းဓာယိကာမဒေါ်ညွန့်ညွန့်ဆန်းနဲ့မောင်နှမများမိဘမေတ္တာမိသားစုဖြစ်ပါတယ်မိမိတို့မိသားစုကမိမိတို့ယဟန်ခံထားတဲ့မြတ်ဆရာကျောင်းတိုင်ကနဝဇကစာချာဘုန်းကြီးဖြစ်တဲ့အရှင်ညာနာတ္တဇာလင်္ကာရာဘိဝန်သားရဲ့29နှစ်ပြည့်မွေနေ့မင်္ဂလာကိုကြောင်ပြုပြီးမြတ်ဆရာကျောင်းတိုက်တရင်သုံးနေထိုင်ရတဲ့တန်ဃာတော်348ပါးတို့အားအာယုံစွန်းဆက်ကပ်လူတန်းခြင်းမြတ်ဆရာကျောင်းတိုက်တန်ဃာတော်348ပါးတို့အားနေစွန်းမြတ်ဆက်ကပ်လူတန်းခြင်းတန်ဃာ348ပါးတို့အားညနေအခါဖြိုရီဆေးပစ္စည်းများလောင်းလူဆက်ကပ်ခြင်းဆိုတဲ့ကုသိုလ်ကောင်းမှုမဟာနာယကဆရာတော်အားလည်းပဲဓမ္မပူဇာအဖြစ်ဘုမမာတင်ဝါစုသင်္ကန်းတစုံတသိန်းကျက်တန်ဝုထုပစ္စည်းများကိုလှူဒန်းခြင်းဆိုတဲ့ကုသိုလ်ကောင်းမှုမြတ်ဆရာကျောင်းတိုင်နာယကဆရာတော်6ပါးနုနာယကဆရာတော်5ပါးကြောက်တလုံးသုံးတက်ကျောင်းဆရာတော်တစ်ပါးတို့အားလည်းပဲတစ်ပါးတစ်ပါးလင်ပစ္စည်း၄ပါးအတွက်15000ကျက်တန်စီလှူဒန်းပူဇော်ကြခြင်းမိမိတို့ရဲ့ယဟန်တို့မွေးနေ့ရှင်အရှင်ညာနတ္တဇာလင်္ကာရာပြီးဝန်သားအားလည်းပဲသင်္ကန်းတစုံမာတင်ဝါဆိုသင်္ကန်းတွိစုံတစုံနဲ့၅တောင်ကျက်တန်ဝုထုပစ္စည်းများလှူဒန်းခြင်းကြောက်တလုံးရွာမှာနေထိုင်ကြတဲ့ဓမ္မမိတ်ဆွေအပေါင်းကလည်းပဲ၁တောင်၅တောင်ကျက်တန်ဝုထုပစ္စည်းများကိုဓမ္မပူဇာအဖြစ်လှူဒန်းခြင်းဥတံဝင်းဒေါ်လာလာကျင်မိသားစုကလည်းပဲဓမ္မပူဇာအဖြစ်သုံးတောင်းကျက်တန်ဝုထုပစ္စည်းများလှူဒန်းခြင်းမန္တလေးမြို့ငွေထီးသုံးလက်မိသားစုကလည်းပဲ15000ကျက်တန်ဝုထုပစ္စည်းများကိုလှူဒန်းခြင်းမြတ်ဆက်ကြစီရဲ့ဝင်မရှင်ရင်ဦးကလည်းပဲအဖွားဖြစ်သူဖွားပုံညာဝတ္တီကိုအမှုထားပြီးတော့တသောင်းကျက်တန်ဝုထုပစ္စည်းများလှူဒန်းခြင်းရွှေဘုံမြို့မှာနေထိုင်ကြတဲ့ဥမြင့်ထွန်းဒေါ်ကျူကျူနိုင်မိသားစုကလည်းပဲတသောင်းကျက်တန်ပစ္စည်းဝတ္ထုများကိုပစ္စည်းလေးပါအတွက်ဓမ္မပူဇာအဖြစ်လှူဒန်းခြင်းဥပလွန်တော်ငွေလမန္တလေးမြို့မိသားစုကလည်းပဲအရှင်ညာနတ်ဇာလင်္ကာရအားတသောင်းကျက်တန်လှူဒန်းခြင်းကိုထွန်းမြင့်ဦးမမြင့်မြင့်တန်းမန္တလေးမိသားစုကလည်းဓမ္မပူဇာအဖြစ်၅သောင်းကျက်အရှင်ညာနာတ္တဇာလင်္ကာရာဘိဝန္တာအား၅ဆောင်ကျက်တန်ဝုထုပစ္စည်းများကိုပစ္စည်းလေးပါအတွက်လှူဒန်းခြင်းဤသို့အပြင်မိဘမေတ္တာမိသားစုနှင့်ဓမ္မမိတ်ဆွေများကစုပေါင်းပြီးတော့ဒါနကုသိုလ်များကိုစီပူအားထုတ်ပြုလုပ်တယ်တရဏဂုံသုံးပါးနှင့်တကွသီလတော်မြတ်ကိုထက်မှန်ခံယူဆောက်တည်ကျင့်သုံးကြတယ်မေတ္တာသုပ္ပါဝင်ပရိတရားတော်များကိုလည်းပဲ나ယူကြတယ်ဒီတော့မိမိတို့ရဲ့ယဟန်တော်မြတ်ဆရာကျောင်းတိုက်ကနဝဇကစာချာဘုန်းကြီးအရှင်ညာနာတ္တဇာလင်္ကာရာဘိဝန္တာရဲ့29နှစ်ပြည့်မွေးနေ့မင်္ဂလာမှာဒါနသီလဘာဝနာကောင်းမှုများကိုတက်နိုင်တဲ့မြတ်ကျူဇာအားထုတ်စီပူအားထုတ်ပြုလုပ်တယ်ဒီတော့ဘုန်းကြီးကဘာတရားဟောပြီးမလဲဆိုတော့ဘုန်းကြီးဟောပြီးသားတရားတွေကနေပြန်ပြီးတော့ကောင်းနှုတ်ချက်လေးတွေချပြီးတော့တရားတစ်ပုဒ်ကိုဟောမယ်အသေးစမ်းတော့မဟုတ်ဘူးပေါ့အသေးစမ်းမဟုတ်ပေမဲ့တင်ပြဖို့ယူဆပုံလေးတွေကတော့စမ်းသစ်ခြင်းစမ်းသစ်ကောင်းစမ်းသစ်နိုင်တယ် အဲ့တော့ဟိုနေရာဒီနေရာမှာဟောပြီးသားတရားလေးတွေကိုပြန်ပြီးတော့ဘုန်းကြီးအနေနဲ့ဟောခြင်းစိတ်ပေါက်နေတယ်။မှတ်တမ်းလေးအနေနဲ့လည်းပဲယူထားခြင်းတဲ့အတွက်ဘုန်းကြီးကဒီတရားကိုပြန်လည်ပြီးတော့ဟောကြားပေးမယ်။နာဘူးထက်မှန်တဲ့မတည်သေးဘူးမနာဘူးသေးဘူးဆိုရင်နာဘူးခွင့်ရတာပေါ့နာဘူးတယ်ဆိုရင်လည်းပဲထက်မှန်ပြီးတော့စိတ်ထဲမှာတရားသိမြင်နေတန်ရှင်းစင်ကြယ်စွာဆိုတာသိမြင်သွားတာပေါ့အဲ့တော့ဗာတရားဟောပေးမလဲဆိုတော့ဘုန်းကြီးတို့ခု1389ခုနှစ်ကဗာနဲ့တိုက်ဆိုင်နေလေဆိုတော့စကိုင်းမြို့တီနန်းတီ1900ပြည့်နေတိုက်ဆိုင်နေတယ်1900ပြည့်ပွဲလေးပဲကျင်းပသွားခဲ့ကြပြီအဲ့ဒီစကိုင်းမြို့တီနန်းတီ1900ပြည့်အထိမ့်မဲ့ဖြစ်နေမဂဇင်းတစ်ခုထုတ်ဝေတော့ဘုန်းကြီးတို့စီမှာဆောင်းပါးတစ်ပုဒ်တောင်းနေပေါ့ဘုန်းကြီးတို့လည်းပဲဆောင်းပါးတစ်ပုဒ်ရေးပေးခဲ့တယ်ဆောင်းပါးနာမည်ကဂျေဇူရဲ့နဲ့သင်ပြန်သည်မြေဒီကောင်းစီလေးနဲ့ရေးပေးခဲ့ခုလည်းပဲဘုန်းကြီးကဒီတရားကိုရှုထောင့်တစ်မျိုးနဲ့ဒီဆောင်းပါးကောင်းစီကိုပဲပြန်လည်ပြီးတော့သုံးသက်ခံစားပြီးတော့ကျေးဇူးရနဲ့သင်ပြန်သည်မြေလို့ဒီတရားကိုပဲဟောပေးမယ်မတန်းတင်တဲ့အနေနဲ့ပေါ့အဲ့တော့ဒီဆောင်းပါးထဲမှာဘာတွေပါလဲဆိုတော့ဘုန်းကြီးတို့တွေမြန်မာနိုင်ငံမှာလူဖြစ်ခွင့်ရတာကျင့်တတ်စရာကောင်းတဲ့အကြောင်းဂုဏ်ယူစရာကောင်းတဲ့အကြောင်းဘာဖြစ်လို့လဲဆိုတော့မြန်မာမြေဟာကျေးဇူးရနဲ့သင်ပြန်နေတယ်ဒီအကြောင်းလေးတွေပါဝင်နောက်တစ်ခါဘုန်းကြီးကစကိုင်းမြန်မာနိုင်ငံထဲမှာပါဝင်ဖြစ်တဲ့စကိုင်းမြို့မှာနေထိုင်ခွင့်ရတော့ဒီစကိုင်းမြို့မှာနေထိုင်ခွင့်ရတာကိုလေဘုန်းကြီးကဂျေနဲ့တည်းဂုံယူတဲ့အနေနဲ့ရေးသားခဲ့တယ်။ဘာဖြစ်လို့လဲဆိုတော့စကိုင်းမြို့ဟာလေပဲကျေးဇူးရနဲ့လေးတွေတင်ပြန်နေတယ်။ဒီလိုခံစားလို့ရလို့ရေးလိုက်တာ။နောက်တစ်ခါစကိုင်းမြို့မှာလေပဲသာသနာနဲ့ပတ်သက်တဲ့ကျောင်းလေးမြောင်များစွာရှိတဲ့တည်းကမြတ်ဆက်ကြာမှာနေထိုင်ခွင့်ရပြီးတော့သာသနာတာဝန်ကိုတိုင်းတာတစ်ခုထိလှူဆောင်ခွင့်ရတယ်ထမ်းဆောင်ခွင့်ရတယ်အဲ့တော့မိမိသာသနာထမ်းဆောင်ခွင့်ရနေတဲ့မြတ်ဆက်ကြာမြေပေါ်မှာလည်းနေခွင့်ရတာကိုကျေနပ်တယ်ဂုဏ်ယူတယ်ဘာဖြစ်လို့လဲဆိုတော့မြတ်ဆက်ကြာမြေကလည်းပဲကျေးဇူးရနဲ့နေမွေမြာနေလို့အဲ့တော့မြန်မာနိုင်ငံစကိုင်းမြို့မြဆက်ကြာကျောင်းတိုက်ဒီဌာန3ခုဒီဌာန3ခုမှာနေထိုင်ခွင့်သာသနာတောင်ကိုတိုင်းတာတစ်ခုတည်းထမ်းဆောင်ခွင့်ရတာကိုကျေနပ်ဂုဏ်ယူတဲ့အကြောင်းရေးထားတဲ့ဆောင်းပါးလေးဖြစ်တယ်ဒါလေးကိုပြန်ဟောပေးမယ်ဒါကပထမပိုင်းဒုတိယပိုင်းအနေနဲ့ဒီလိုမြန်မာနိုင်ငံစကိုင်းမြို့မြတ်ဆက်ကြာကျောင်းတိုက်ရဲ့မြေဟာကျေးဇူးရနဲ့လေးတွေမှွေနေတယ်လို့ခံစားရတာ။ဘာဖြစ်လို့ဒီလိုခံစားနိုင်တယ်လဲဆိုပြီးတော့အကြောင်းတရားလေးတွေကိုဘုန်းကြီးဘာကြောင့်ဒီလိုခံစားလို့ရတယ်လဲ။ဒါအကြောင်းတရားလေးတွေကိုပြတဲ့အနေနဲ့ဒုတိယပိုင်းအနေနဲ့ဒီလိုခံစားရခြင်းရဲ့အကြောင်းတရားကိုသုံးသပ်ပြမယ်။နောက်ဆုံးတတိယပိုင်းအနေနဲ့ဒီလိုကျေးဇူးရနဲ့မွေးမြတာကိုခံစားရတဲ့အတွက်ဘလို့အကျိုးရလက်တွေရရှိတယ်လေအကျိုးရလက်ကလေးတွေကိုတတိယပိုင်းဖြစ်နေအကျဉ်းချုပ်ဟောပြပေးမယ်။ဒါကြောင့်ဒီအပိုင်း၃ပိုင်းကိုချုပ်ပြီးတော့ဂျေဇူရဲ့နာသင်ပြန်သည်မြေလို့ဒီလိုလေးဟောပေးမယ်။ဘုန်းကြီးတို့ပဋ္ဌာန်း24ပစ္စည်းသဘောတရားနဲ့ကြည့်လောကကြီးဟာဂျေဇူဆိုတာမကင်းပါဘူး။အဲ့တော့ကြည့်တဲ့သူမြင်ဤဆိုတဲ့အတိုင်းပဲကြည့်တဲ့မြင်တဲ့မယ်ဆိုရင်ဂျေဇူတရားတွေနဲ့လောကကြီးကထုံမွန်းထားတာဒီတော့ဂျေဇူတရားသိတဲ့မြင်တဲ့ပုဂ္ဂိုလ်ရဲ့စိတ်နှလုံးသားဟာနူးညံ့သိမ်မွေ့လာတယ်။နူးညံ့သိမ်မွေ့တဲ့ပုဂ္ဂိုလ်တယောက်မှာကုသပါရမီတွေဖြစ်ခွင့်ဆိုတာအာသာသွားတယ်။ဒါကြောင့်ဂျေဇူသိဂျေဇူဆက်တဲ့ပုဂ္ဂိုလ်စိတ်ထားနူးညံ့သိမ်မွေ့တဲ့ကုသပါရမီတွေများစွာဖြစ်ခွင့်ရှိတယ်။ဒီတော့ပါရမီတွေမြန်မြန်ပြည့်ပြီးတော့မိမိတို့ဗုဒ္ဓဘာသာဝင်နေအလိုရှိတဲ့နိဗ္ဗာန်ချမ်းသာကိုမြန်မြန်ခံစားနိုင်တဲ့ဒီကျိုးလေးတွေမျိုးကိုပြီးတော့ဘုန်းကြီးကယေရှုရဲ့နဲ့သင်ပြန်သည်မြေဆိုတဲ့ခေါင်းစည်းနဲ့ဟောပေးမယ်။အဲ့တော့ပထမပိုင်းအနေနဲ့ဘုန်းကြီးကမြန်မာနိုင်ငံစကိုင်းမြို့မြတ်ဆက်ကြာကျောင်းတိုက် ဒီရေဒီမြေရဲ့ကျေးဇူးရနဲ့ဝင်းမြပုံလေးကိုဘုန်းကြီးအကျဉ်းချုပ်ဘုန်းကြီးခံစားရတယ်လို့ရေးခဲ့တာလေးကိုပြန်ပြီးတော့ပြောပြပေးမယ်။ဘုန်းကြီးကဟောဒီမြန်မာနိုင်ငံမှာလူဖြစ်ခွင့်ရတာတိတ်ပြီးတော့ကျေနပ်တယ်ဂုံယူတယ်။ဘာဖြစ်လို့လဲဆိုတော့ဘုန်းကြီးတို့မြန်မာနိုင်ငံနေကြတာကမြန်မာလူမျိုးအများစုနေကြတာတိုင်းရင်းသားတွေနေထိုင်ကြတာအဲ့တော့ဒီမြန်မာလူမျိုးအများစုတိုင်းရင်းသားအများစုဟာဘာဘာသာဝင်ကိုကိုဘာဘာသာဝတ္တဝင်တွေဖြစ်တယ်လေလို့ပြောဗုဒ္ဓဘာသာဝင်တွေဖြစ်တယ်ဗုဒ္ဓဘာသာဝင်ဖြစ်တော့ဘာကိုကိုကိုယ်တယ်လေလို့ပြောဖရာတရားတန်ခါယရနာမြတ်သုံးပါးကိုဥထိတ်မှာပန်းစင်ပြီးတော့ဒီယရနာမြတ်သုံးပါးကိုအမြတ်တနိုးကိုယ်ကိုယ်ပူဇော်ကြရတယ်လောကီယရနာတွေတဲ့ပို့ပြီးတော့တန်ဖိုးရှိတယ်လို့အတိမဲ့ပြုကြရတယ်အဲ့တော့မြန်မာနိုင်ငံကျေးဇူးရနဲ့ပွေမြန့်နေမြန်မာလူမျိုးတွေကျေးဇူးရနဲ့ပွေပြန့်နေတယ်ဒီလိုဘယ်လိုလုပ်ခံစားလို့ရလဲဆိုတော့ဘုန်းကြီးဒါလေးကိုပြောပြပေးမယ်အခုနပြောခဲ့တဲ့အတိုင်းမြန်မာလူမျိုးနဲ့တိုင်းရင်းသားအများစုကိုးကွယ်တာကဖရာတရားတန်ခါယရနာမြတ်သုံးပါဒီယရနာမြတ်သုံးပါးဟာကျေးဇူးရနံ့လေးတွေမှွေပြန့်နေတယ်လို့ဒီလိုဘုန်းကြီးကစာပေကိုကြည့်ရှုပြီးတော့ခံစားလို့ရတယ်။ဘုန်းကြီးတို့ဗုဒ္ဓယရနာဖရာယရနာကိုကြည်လိုက်။ဘုန်းကြီးတို့ဘောဓမဖရာရှင်ဟာမဟာတက္ကရတရား၃ခုနဲ့ကဆုံလာပြည့်နေ့မှာဖရာဖြစ်ရောက်တော်မူခဲ့တယ်ဖရာပွင့်တော်မူခဲ့တယ်ဗုဒ္ဓယရနာဖရာယရနာလောကထဲမှာထင်ရှားရှိလာခဲ့တယ်အဲ့တော့နှစ်လလောက်ရဲ့ကြာမဟာတက္ကရတရား၃ခုနဲ့ကဆုံလာပြည့်နေ့ကနေပြီးတော့တွေ့ရင်ဝါဆိုလာပြည့်နေ့ဖျားပြစ်ပြီးနှစ်လကြာတဲ့အခါမှာဘုန်းကြီးတို့ဖျားရှင်ကိုရောမြတ်ဟာတရားဥဒ္ဓမစက်ကြာကိုဟောမယ်ဆိုပြီးတော့စိတ်ကူးရပြီးတော့မိဂရာဝန်ကိုကြွားတော်မူတယ်မိဂရာဝန်ကိုကြွားပြီးတော့ဝါဆိုလာပြည့်နေ့နေဝင်လာထွက်မှာတရားဥဒ္ဓမစက်ကြာကိုဟောခဲ့တယ်အဲ့တော့ဘုန်းကြီးတို့စဉ်းစားကြည့်ဘလို့လဲဆိုတော့ဖျားရှင်ကမိဂရာဝန်ကိုကြွားပြီးတော့ဓမ္မစကြာဟောကဏီမှာဘလို့စဉ်းစားတော်မူခဲ့တယ်လေဆိုတော့ဘသူကိုတရားဥဟောရရင်ကောင်းမလဲဒါမျိုးစဉ်းစားတော်မူခဲ့တော့ဆရာဖြစ်တဲ့အာလာရယတိဥဒကယတိတို့ကပွေလွန်သွားတယ်ရပစ်ရှိပါတယ်မှာပါတဲ့အရူပဗျမ္မာဘုံရောက်သွားတယ်ဒီတော့ယေရှုဆက်ခွင့်မတာတော့နောက်ဆုံးဖျားရှင်ကဘလို့ကြံစီခဲ့လေဆိုတော့ဟောဒီပင်စာဝကီ၅ဦးဟာငါဖရာအပေါ်မှာကျေးဇူးကြီးမာတယ်ကျေးဇူးများတယ်ငါဖရာဒုက္ခရစရိယာကျင့်တုံးကကမ္မထံအာထုတ်တုံးကရေပူရေချမ်းကမ်းပြီးတော့ငါဖရာကိုပြုစုဆောင်လျှောက်ခဲ့ကြတယ်ငါဖရာကျေးဇူးကြီးမာတယ်ပင်စာဝကီ၅ဦးကိုတရားဥဒ္ဓမစက်ကြဟောရရင်ကောင်းမယ်လို့ဖရာရှင်ဟာဒီလိုစဉ်းစားတော်မူပြီးတော့မိဂရာဝန်ကိုကြွားပြီးတော့နေဝင်လာထွက်အချိန်မှာဝါစုလာပြည့်နေ့မှာဘုန်းကြီးတို့တရားဥဒ္ဓမစက်ကြာကိုစဟောခဲ့တာကြည့်နော်ဘုန်းကြီးတို့ဘုရားရှင်ကလောကမှာအမြင့်မြတ်ဆုံးပုဂ္ဂိုလ်အမြင့်မြတ်ဆုံးပုဂ္ဂိုလ်ဖြစ်တဲ့ဘုရားရှင်ကိုတော်မြတ်ဟာကျေးဇူးတရားနဲ့ပတ်သက်လိုက်ပြစ်ပယ်မထားဘူးသိပြီးတော့ဥထိတ်ထားခဲ့ဒါကြောင့်မြန်မာလူမျိုးတွေကိုကိုယ်ကွင်ရတဲ့ဗုဒ္ဓဘာသာဝင်တွေကိုကိုယ်ကွင်ရတဲ့ဘုရားယရနာဖျားယရနာဆိုတဲ့အတန်လေးကိုရွတ်ဆူလိုက်ရရင်ပဲကျေးဇူးရနံ့လေးတွေမှုေးလို့ဖျားဖြစ်ပြီးတော့တရားဥဓမ္မစကြာဟောတော်မယ်ဆိုတော့ကျေးဇူးတရားကိုဖျားရှင်ကိုတော်တိုင်ဥထိတ်ထားပြီးတော့ပင်စာဝကီ၅ဦးရဲ့ကျေးဇူးတရားကိုဆက်ချင်းလွန်းလို့ဓမ္မစကြာဟောဖို့ပြီးကြတော်ကိုကြွားခဲ့တယ်ဒီတော့ကျေးဇူးတရားကိုဥထိတ်ထားတဲ့ဖျားရှင်ကိုကိုးကွယ်ခွင့်ရတာစီကပ်ခွင့်ရတာမိမိတို့ဗုဒ္ဓဘာသာဝင်နေနေနဲ့ဘလောက်ကျေနေစရာကောင်းလဲဒီလိုလေးဘုန်းကြီးစဉ်းစားကြည့်တာကောင်းပြီနောက်ယရနာတစ်ပါးကတရားယရနာတဲ့တရားယရနာဘုန်းကြီးတို့လောကကြီးထဲမှာတရားဝင်စပြီးတော့ပေါ်ပေါက်တာလည်းပဲအဲ့ဒီဓမ္မစကြာတရားကတရားဥယရနာတရားဥဓမ္မစကြာဆိုတဲ့အတိုင်းမြတ်စွာဘုရားလောကကြီးထဲမှာတတ္တဝါတွေကိုကြွတန်းဝင်မှုမဖို့နိဗ္ဗာန်ရဖို့ဓမ္မစကြာတရားကစဟောတာအဲ့ဒီအစဆုံးဟောတဲ့ဓမ္မစကြာတရားတည်ပြင်ယေရှုဆက်တဲ့တရားဒီတော့တရားယရနာတရားယရနာလို့ယူဆလိုက်အစဆုံးပေါ်ပေါက်လာတာကဓမ္မစကြာဓမ္မစကြာတရားသည်ယေရှုဆက်တရားဒါကြောင့်ယေရှုရဲ့နံ့လေးတွေမှုေးလိုက်တာလို့ဘုန်းကြီးကဒီလိုခံစားရတယ် ကောင်းပြီဖရာယရနာလည်းပဲစပြီးတော့တရားဟောမယ်ဆိုတော့ယေရှုကိုဆက်ဖို့ရည်ရွယ်ပြီးတော့ဟောခဲ့တာယေရှုရဲ့နာမ်လေးတွေသင်နေတယ်တရားယရနာလောကထဲမှာဓမ္မစကြာတရားသည်တရားဥယရနာတရားဥယရနာစပေါ်တာသည်ယေရှုဆက်တရားယေရှုဆက်ခြင်းလို့ဟောတဲ့တရားတရားယရနာလည်းယေရှုရဲ့နာမ်လေးတွေမွေးလို့နောက်အရိယာတန်ခါယရနာဘယ်ချိန်ရစပေါ်လဲအဲ့ဒီဓမ္မစကြာတရားပွဲမှာဝါဇုလပြည့်နေ့ညမှာဟောတဲ့တရားမှာတရားနာတဲ့ပရိသတ်တွေမှာလူသားတွေကဝန်တင်ညာယသိကြီးအောင်ပထမဆုံးသောတာပန်အရိယတန်ခါဖြစ်သွားတယ်။နေပြန်မာတွေကတော့အများကြီးဖြစ်တာပေါ့။ဒါပေမဲ့လူသားတွေကအရိယတန်ခါရင်သာစတင်ဖြစ်သွားတာပင်စဝကိငါဦးတွေကဝန်တင်ညာယသိကြီးအရိယတန်ခါသောတာပန်ဖြစ်သွားတယ်။အဲ့တော့အရိယတန်ခါစပေါ်တာဒီအရှင်ဝန်တင်ညာအရှင်ကွန်တင်ညာအရိယတန်ခါယရနာဖြစ်သွားတယ်အရိယတန်ခါယရနာပေါ်လာသည်ဘာဖြစ်လို့လဲတရားဥဓမ္မစကြာယေရှုဆက်တရားကိုနာခွင့်ရလို့ဒီတော့တန်ခါယရနာပေါ်လာတာလေယေရှုတရားနဲ့မကင်းဘူးဒါကြောင့်ဘုန်းကြီးတို့ဗုဒ္ဓဘာသာဝင်ဤကိုးကွယ်ခွင့်ရတဲ့ဥထိပ်မှာပန်းစင်ခွင့်ရတဲ့ဖရာယရနာတရားယရနာတန်ခါယရနာယရနာမြေသုံးပါးဆိုတဲ့ဖရာတရားတန်ခါဆိုတဲ့အတန်လေးကိုကြားလိုက်ရရင်ရွတ်ဆိုခွင့်ရလိုက်ရရင်ဘလောက်များကျေစုရဲ့နဲ့နေမွေးမြနေတယ်ဒီလိုခံစားလို့ရတယ်ဒီတော့မြန်မာလူမျိုးတွေမြန်မာနိုင်ငံကဖရာတရားတန်ခါယရနာမြတ်သုံးပါးကိုဥထိပ်ထားပန်းစင်တော့မူလကယရနာမြတ်သုံးပါးကကျေစုရဲ့နဲ့လေးတွေမွေးနေလေတော့ယရနာသုံးပါးကိုကိုးကွယ်ခွင့်ရတဲ့မြန်မာလူမျိုးတွေတိုင်းရင်းသားလူမျိုးတွေမြန်မာနိုင်ငံသူနိုင်ငံသားတွေနေထိုင်ခွင့်ရတဲ့မြန်မာပြည်သူလည်းပဲစပယ်ပန်းလေးတွေထုတ်ထားတဲ့ဖက်လူပေါ့ဇွန်ပန်းလေးတွေထုတ်ထားတဲ့ဖက်လူပေါ့မူလကပွေးမြတဲ့တတိမရှိပေမဲ့ပန်းထုတ်တဲ့ဖက်လူပဲယရနာသုံးပါးကယေရှုရဲ့နဲ့ပွေးမြလေတင်တော့ယရနာသုံးပါးကိုကိုးကွယ်တဲ့လူမျိုးတွေယရနာသုံးပါးကိုးကွယ်တဲ့လူမျိုးတွေနေထိုင်တဲ့မြန်မာနိုင်ငံကလည်းပဲကျေးဇူးရနဲ့ညွှေမြနေတယ်လို့ဘုန်းကြီးကခံစားပြီးတော့ဟောဒီမြန်မာနိုင်ငံမှာလူဖြစ်ခွင့်ရတာမြန်မာနိုင်ငံမှာနေထိုင်ခွင့်ရတာကိုဘုန်းကြီးကကျေနပ်တယ်ကိုယူမဆုံးလည်းဖြစ်မိတယ်ဆိုပြီးတော့ရေးခဲ့တာဘာဖြစ်လို့လဲကျေးဇူးရနဲ့သင်ပြန်နေမြေဖြစ်လို့လို့ဘုန်းကြီးကဒီလိုခံစားပြီးတော့အဲ့လိုလေးရေးခဲ့တယ်ပေါ့ဒါကမြန်မာနိုင်ငံရဲ့ကျေးဇူးရနဲ့သင်ပြန်ပုံလေးကိုဘုန်းကြီးခံစားရတာကိုရေးခဲ့တာနောက်ဒုတိယပိုင်းအနေနဲ့မြန်မာနိုင်ငံထဲမှာမြို့ပေါင်းများစွာရှိတဲ့ထက်ကစကိုင်းမြို့မှာနေထိုင်ခွင့်ရတာကိုလည်းဘုန်းကြီးကကျေနပ်တဲ့အကြောင်းဂုဏ်ယူတဲ့အကြောင်းရေးသားခဲ့တယ်။အဲ့တော့မြန်မာနိုင်ငံမှာမြို့ပေါင်းများစွာထဲမှာစကိုင်းမြို့ဟာကြီးကျယ်တဲ့မြို့မဟုတ်ပါဘူး။မြို့သဘောလေးစီးပွားရေးသဘောနဲ့ကြည့်ရင်တာမင်ညမြို့လေးဘာမှကြီးကျယ်တဲ့မြို့မဟုတ်ဘူး။ဒါပေမဲ့လို့ဘုန်းကြီးတို့အံ့ဩစရာကောင်းလိုက်တာကစကိုင်းမြို့ဟာမြို့သေးပေမဲ့ခရိုင်မြို့တွေထဲမှာနိုင်ရှင်ရင်အကြီးစားမြို့တွေမှာမပါခဲ့ပေမဲ့သာသနာအောင်မြေဖြစ်တဲ့နေရာတော့မရှိမဖြစ်မို့လို့ပြောရလောက်အောင်စကိုင်းမြို့ဟာအရေးပါခဲ့တယ်။သာသနာတမိုင်းတစ်ခုပြုစုမယ်ဆိုရင်မြန်မာနိုင်ငံအကြောင်းရေးမယ်ဆိုရင်စကိုင်းမြို့ဟာမပါမပြီးမရှိမဖြစ်မို့ဒီလိုသဘောမျိုးဖြစ်တယ်။သာသနာအောင်မြေလို့ဒီလိုပြောလို့ရတယ်ဘာဖြစ်လို့လဲဆိုတော့ဖရာတွေဇေဒီတွေကြောင်းကန်တွေသာသနာယဉ်ကျေးမှုအမွေနှစ်တွေဘက်ကကြည်ရင်လည်းပဲစကိုင်းမြို့ဟာမြို့သေးသလောက်သာသနာယဉ်ကျေးမှုအမွေနှစ်တွေချမ်းသာလိုက်တာကောင်းမှုတော်ဖရာဒီတစုတည်းနဲ့ဘယ်လောက်ထိဂုဏ်ယူစရာကောင်းလဲလွန်ခဲ့တဲ့နှစ်ပေါင်းဘုန်းကြီးတို့မြောင်များစွာတကရက်တထောင်ကျော်ကျော်လောက်ကပြီးခဲ့တာဆိုတော့လွန်ခဲ့တဲ့နှစ်ပေါင်း300 90ကျော်လောက်ကတည်ထားခဲ့တဲ့ကောင်းမှုတော်ဖေယားဒီဖေယားမွေနှစ်သာသနာယဉ်ကျေးမှုအမွေနှစ်တည်းများစွာရှိနေတယ်ဒါဒီပင်ဘုန်းကြီးတို့စကိုင်းမြို့ဟာကျေနပ်အားရစရာကောင်းတယ်ဒါကတတ်မဲ့ဖြစ်တယ်သာသနာယဉ်ကျေးမှုဇေဒီရဲ့ဆောက်အုံနေအမွေနှစ်တည်းပေါ်များတဲ့နေရာမှာလဲစကိုင်းမြို့ဟာအင်မတန်မှဂုဏ်ယူစရာကောင်းတယ်သာသနာကျက်တည်ကိုဆောင်နေတယ်နောက်တစ်ခါတက်ရှိသာသနာနဲ့ကြည့်ရင်လည်းပဲဓမ္မဂတိကဘက်ကကြည်လိုက်ရှေတုန်းကဆိုရင်ဝိဇောရိယဆရာတော်နိစကံဆရာတော်ကဘာကြိုခဲ့တဲ့ဆရာတော်ဒီစကိုင်းတောင်ကပေါ်ထွက်ခဲ့တာယနေ့ခေတ်မှာလည်းပဲတီတကူဆရာတော် မာသူဘောရာယုံပါမောက္ခကျုပ်ဆရာတော်ဗဒ္ဒန္တနန္ဒမာလာဘီဝန္တာယနေ့မှာမြန်မာနိုင်ငံမှာထိတ်ဆုံးရောက်နေတဲ့ဓမ္မဂရိကဆရာတော်တွေဘက်ကကြည်ရင်လေစကိုင်းတောင်မှာပေါ်ထွက်နေခဲ့တာဒါကပရိယတိဓမ္မဂရိကဘိုင်းကကြည်ရင်တရှိသာသနာနေနဲ့ဘလောက်အားရစရာကောင်းလေနောက်တခါသာသနာအသက်လို့ခေါ်တဲ့ပရိယတိသာသနာဒီဘက်ကကြည်ရင်လေပဲသူဘောဓာယုံကြောင်းတိုက်ရွှေရင်သာကြောင်းတိုက်ဟန္တာဂိရီကြောင်းတိုက်အစဉ်ဆက်သာသနာကျက်တည်ဆောင်ကြောင်းတိုက်တွေသာသနာမျိုးဆက်တွေပေါ်ထွက်တဲ့ကြောင်းတိုက်တွေပေါ်ထွက်ခဲ့ယခုနောက်ပိုင်းခေတ်မှာလည်းပဲဇီနိုရီယာကြောင်းတိုက်ဘုန်းကြီးတို့မြတ်ဆက်ကြားကြောင်းတိုက်သာသနာမျိုးဆက်တွေပေါ်ထွက်တဲ့နေရာမှာဘုန်းကြီးတို့အခြားမျိုးတွေနဲ့နှိုင်းရှင်လို့ခံနိုင်နေတဲ့ဒီတော့ပရိယတိဘကကြည်ရင်လည်းပဲတက်ရှိသာသနာဘလောက်ထိရှင်သန်ထွန်းတောက်နေသလဲဒါသာသနာအောင်မြေပေါ်အဲ့တော့မြို့လေးသေးတဲ့လောက်သာသနာအောင်မြေနဲ့ပတ်သက်အင်မတန်မှကြည်နူးစရာဂုဏ်ယူစရာကောင်းတယ်ဒါစကိုင်းမြို့နောက်တခါပฏิပတ်ဘက်ကကြည်ရင်လေပဲဘုန်းကြီးတို့တောင်မြို့မာကနောင်ဆရာတော်အရှင်ဇဏကပြည်ဝန်တမာတိရဲ့မူလဥပ္ပစေဆရာမာကနောင်ဆရာတော်တို့ခစ်ကြတဲ့ရလိုင်ကူထဲမှာသွန်းပို့တဲ့သူမှတပါကျန်တဲ့သူတွေအဝင်မခံမဲနဲ့တရားအထုတ်သွားတယ်ရဟန္တာတည်းများနမေကြီးတော်မူခဲ့တယ်ယခုခေတ်မှာလည်းပဲတရားရိပ်သားတွေတရားရှုမှတ်ပြီးတော့အကျင့်နဲ့ပြည့်စုံတဲ့ဆရာတော်တွေသီလရှင်တွေမြောက်များစွာရှိနေတယ်ဒီတော့ပရိယတိဘက်ကပဲကြည်ကြည်ပฏิပတ်ဘက်ကပဲကြည်ကြည်ဓမ္မဂတိကပရိယတိဘက်ကပဲကြည်ကြည်စကိုင်းမြေဟာထိတ်ဆုံးမှရောက်နေတယ်သာသနာအောင်မြေလို့ပြောရင်ရတယ်မြို့လေးသေးပေမဲ့မြို့ကြီးတွေနဲ့ရှင်လို့ရတယ်ဒါဘာဖြစ်လို့လဲလို့ဘုန်းကြီးကတွေးကြည့်တယ်ဒီလိုဘာဖြစ်လို့သာသနာအောင်မြေဖြစ်နေရတာလဲတမဲဖြစ်တဲ့သာသနာယဉ်ကျေးမှုဇေဒီအဆောက်အုံနေတဲ့ဘက်ကကြည်ရင်လည်းပဲထိတ်တန်းကနေတယ်တက်ရှိသာသနာဘက်ကကြည်ရင်လည်းပဲဓမ္မဂတိကစာသင်တိုက်ပฏิပတ္တိအာထုတ်တဲ့ဆရာတော်တွေဘက်ကကြည်ရင်လည်းထိတ်တန်းကနေတယ်ဒီလိုဘာဖြစ်လို့သာသနာအောင်မြေဖြစ်ရတာလဲဆိုတော့ဘုန်းကြီးကတွေးကြည့်လိုက်တော့ဩစကိုင်းမြို့တီကာစားကကျေးဇူးရနှံ့ဆိုတဲ့မြေကြီးမြေလွာမြေဩဇာကြီးကောင်းကင်လို့ပါလားဒီလိုလေးသွားပြီးတော့တွေးမိဒါလေးကိုဘုန်းကြီးကဆက်ပြောမယ်စကိုင်းမြို့ရဲ့သာသနာအောင်မြေဖြစ်ခြင်းရဲ့အကြောင်းတနည်းအားဖြင့်စကိုင်းမြို့ဟာကျေးဇူးရနှံ့လေးတွေမွေးနေတဲ့အကြောင်းဒါဘုန်းကြီးခံစားရတယ်လို့ပြောတာကိုငချင်းကိုချင်းနဲ့ဒီလိုပြောရင်လည်းရတာပေါ့ဘယ်လိုလဲဆိုတော့ဘုန်းကြီးတို့စကိုင်းမြို့တည်တာကတာတတိုင်းစကိုင်းတည်ဆိုတဲ့အတိုင်းကောဇာတက္ကရေ689ခုနှစ်မှာအသင်္ခယာစောယွန်းတည်ခဲ့တာအသင်္ခယာစောယွန်းဆိုတာပင်းရတစည်းရှင်တိဟသူနဲ့ဆရောင်နန်းလေးရလင်းရင်ရွာသူယရနာဘုံမိဖုရားမြောင်နှမ်းမိဖုရားတို့ကမွေးဖွားခဲ့တဲ့သားအသင်္ခယာစောယွန်းသူကတက္ကရေ689ခုနှစ်မှာစကိုင်းမြို့ကိုတည်ခဲ့တယ်အဲ့တော့စကိုင်းမြို့တည်ပြီးတော့မကြာခင်မှာပဲဘာလဲဆိုတော့ဘုန်းကြီးတို့သင်္ခရာစောယွန်းနဲ့အဖတူမိကွဲအဖေတူအမေကွဲဖြစ်တဲ့ငါးစီးရှင်ကြော်စွာလို့ထင်ရှားလာမဲ့မင်းသားကအဲ့ဒီချိန်မှာပင်လယ်မျိုးသားဘဝပဲရှိသေးတာအဲ့ဒီပင်လယ်မျိုးသားဖြစ်တဲ့ကြော်စွာကနေပြီးတော့သင်္ခရာစောယွန်းကိုလှုပ်ကြံတက်ဖြတ်ဖို့ဆိုပြီးတော့သူ့ရဲ့ငယ်ကြွန်ဖြစ်တဲ့ငခင်ညူကိုစကိုင်းဘက်ကိုလွှတ်လိုက်တာငခင်ညူကစကိုင်းဘက်ကူကြည့်ပဲချက်ကအသင်္ခရာစောယွန်းကိုလှုပ်ကြံတက်ဖြတ်မေဒါပရိသေခိရဲ့ပုံစံတစ်ခုပါပဲ။ဒါကဖခင်ကိုတက်ညီကိုချင်းချင်းတက်ထီနန်းစည်းစိမ်တွေလူတဲ့သဘောဟာပရိသေခိရဲ့ဒါရီဟာထုံးစံတစ်ခုလို့ဖြစ်နေတယ်။ခုလည်းပဲဘုန်းကြီးတို့ကြော်စွာကနေပြီးတော့သူ့ရဲ့ဖတ်တူမိခွဲဖြစ်တဲ့ညီဖြစ်တဲ့အသင်္ခရာစောယွန်းကိုလှုပ်ကြံဖို့ငခင်ညိုဆိုတဲ့ဂျွန်ကိုစကိုင်းဘက်လို့စကိုင်းပဲရောက်တော့ငခင်ညိုကလှုပ်ကြံခွင့်မသားတော့တော်ထဲမှာ3ရက်လောက်ပုန်းနေရတယ်။3ရက်လောက်ပုန်းရာနေပြီးတော့လှုပ်ကြံခွင့်သာလို့ထွက်လာလိုက်တဲ့အခါကျတော့ဘိုက်ကတိတ်ဆာနေပြီ။ဒီတော့ဘာသွားတွေ့လဲဆိုတော့အသင်္ခယာစောယွန်းတင်ထားတဲ့မဟာဂိရိနဲ့တင်ထားတဲ့ရွှေစလောင်းကိုသွားတွေ့တယ်။အဲ့ထဲမှာထမင်းနေအမဲသားတွေအပြည့်ထည့်ပြီးတော့မဟာဂိရိနဲ့တင်ထားတဲ့ထမင်းစလောင်းကိုသွားတွေ့တော့ငခင်ညိုဆိုတဲ့ကြုံဟာဘိုက်ကထမင်းမစားရတာ၃ရက်ကြီးတော့စားလီတော့အဲ့ဒီနဲ့တင်ထမင်းတွေကိုဝအောင်စားလိုက်တယ်။ စားပြီးမှသင်္ခရာဆောရွံမင်းကိုလှုပ်ကြံမယ်ဆိုပြီးတော့နန်းဆောင်လေးကိုဝင်ပြီးတော့သင်္ခရာဆောရွံကျင်းဆက်တဲ့ကရင်ကောင်းရဲမှာမတက်ရက်ပြီးတော့လက်ဆွဲတော်သားကိုတဲ့အိမ်ထဲကနေဆွဲထုတ်လိုက်တယ်အဲ့ဒီချိန်မှာဘုန်းကြီးတို့ကျေးဇူးရနဲ့လေးတွေကိုနန်းဆိုင်မိသွားခဲ့တာဘယ်လိုလဲဆိုတော့ဓာအိမ်ထဲကဓာကိုဆွဲထုတ်ပြီးတော့အဲ့ဒီငခင်ညိုဆိုတဲ့ဂျွန်ဟာဘလို့ကြံစီခဲ့တယ်ဆိုတော့ဩဒီတင်ခရာဆောရွံမင်းဟာကနေပဲငါရဲ့ထမင်းသခင်ထမင်းရှင်ဖြစ်ခဲ့ပြီထမင်းသခင်ကိုပြင်မာခဲ့ရင်တိတ်ပြီးတော့အပြစ်ကဝန်လေးဝယ်ကောင်းလေစွာလှုပ်ကြံ권တာပါလျက်မလှုပ်ကြံဘဲနဲ့ပင်လေကိုပြန်ခဲ့ရင်လည်းပဲငါရဲ့အရှင်သခင်ကအမျက်ဒေါသထွက်အောင်မေငါရဲ့တရှင်သခင်အမျက်ဒေါသထွက်လည်းပဲတပွားမြပဲခံရမေထမင်းသခင်ကိုပြင်မာမိရင်တော့တန်တရာရှည်တဲ့၍အပင်ငရဲမှာကြာစီစွာငါခံစားရမှာအပင်ငရဲကလွတ်ပြီးတော့လူပြန်ဖြစ်ရင်လည်းပဲလူယုံမှာပဲဖြစ်မယ်လို့တွေးပြီးတော့မတတ်တော်ကိုဆုံးဖြတ်ပြီးတော့သင်္ခရာစောရန်ကိုခမီးတော်ကပေးထားတဲ့ပရမကျောက်စီတားကိုယူပြီးတော့တတ်တည်ဖြစ်နေယူပြီးတော့ကျော်စွာထံကိုပြန်သွားခဲ့တယ်ပင်လယ်မြို့ကိုပြန်သွားခဲ့တယ်ဟိုရောက်တော့ဘုန်းကြီးတို့ကျော်စွာလည်းပဲဉာဏ်ပညာနဲ့ပြည့်စုံတဲ့သခင်ဖြစ်လေတော့ဩဒီငခင်ညိုဟာကျေးဇူးတရားသိသိတတ်တယ်ခမင်းလေးတစ်ထပ်တစ်စလုံးစားခွင့်ရတာနဲ့ကျေးဇူးတရားကိုဒီလောက်ထိသိတယ်သားမယားနဲ့တကွာငါကသူ့ကိုထမင်းကြွေးထားတာအမဲကြွေးထားတာငါကျေးဇူးကိုသိဖို့ဆိုတာတော့ပြောเสียမှာမလို့တော့ကျေးဇူးသိသိမှာပဲလို့စိတ်ထဲကြည်နဲ့အားရပြီးတော့ဆုတော်လက်တော်တွေပေးလိုက်တယ်တဲ့ဒီတော့ငခင်ညိုဟာအသက်မခံရတဲ့အပြင်ဆုတော်လက်တော်တွေပါရာသွားခဲ့တယ်အဲ့တော့ဘုန်းကြီးကစဉ်းစားကြည့်တယ်ဒီငခင်ညိုဟာဘုန်းကြီးတို့တကယ်တော့မျိုးယိုးအပြင်ကြည့်ရင်တကယ်ကျွန်မျိုးယိုးအနေစားမျိုးယိုးတွေမှာပါတယ်ဒါမှမဟုတ်သူ့ရဲ့တိညာလေးဟာယေရှုတရားကိုတည်တတ်တယ်တည်တဲ့အတိုင်းအသက်ဆွန့်ပြီးတော့ပေးဆက်သွားတယ်ဘလောက်ကုန်ယူစရာကောင်းလဲဒီဖြစ်ပျက်လေးဟာဘုန်းကြီးတို့စကိုင်းမြို့တီကာစလွန်ခဲ့တဲ့နှစ်ပေါင်း900နီးပါးကဖြစ်ခဲ့တာဒါကြောင့်စကိုင်းမြို့တီကာစအချိန်ဟာယေရှုရဲ့နတ်လေးတွေဟာဟောဒီစကိုင်းမြို့ပေါ်မှာတင်းပြန့်မွေးနေတော့ဒါတွေဟာမြေကြီးမြေလွာမြေဩဇာအဖြစ်နဲ့ဖြစ်ပြီးတော့သာသနာအောင်မြေဖြစ်သွားတာနေမှာဘုန်းကြီးကဒါကြောင့်စကိုင်းမျိုးဟာမျိုးသေးပေမဲ့ခရိုင်မျိုးအသေးစားလေးဖြစ်ပေမဲ့ဘာသာရေးသာသနာရေးတပကကြည်ရင်သာသနာအောင်မြေလို့ခေါ်ဆိုနိုင်လောက်အောင်ဇေဒီပထိုသာသနာယဉ်ကျေးမှုအမွေနှစ်ပကကြည်လည်းပဲထိတ်တန်းကပါနေတယ်တရှိသာသနာနေနဲ့ကြည်ရင်လည်းပဲဓမ္မဂတိကပကကြည်ကြည်စာတင်တိုင်းပကကြည်ကြည်ရိတ်သာပကကြည်ကြည်တရှိသာသနာဘက်မှလည်းပဲထိတ်တန်းမှပါနေတယ်ဒီလိုသာသနာအောင်မြေဖြစ်တာကျေးဇူးရနံဆိုတဲ့မြေကြီးမြေလွာမြေဩဇာလေးတွေပွေးမြနေလို့ဖြစ်မှာလို့ဘုန်းကြီးကဒီလိုခံစားပြီးတော့ကျေးဇူးရနံသင်ပြန်တည်မြေဆိုတဲ့အကြောင်းကိုဒုတိယအနေနဲ့ဇကိုင်းအကြောင်းကိုရေးခဲ့တယ်ဇကိုင်းမှာနေခွင့်ရတာကျေနပ်တဲ့အကြောင်းဂုံယူမဆုံးဖြစ်တဲ့အကြောင်းဒါလေးကိုရေးသားခဲ့တာဒါကဘုန်းကြီးတို့ဇကိုင်းမျိုးနဲ့ပတ်သက်တဲ့ကျေးဇူးရနံနောက်တစ်ခါဘုန်းကြီးကဘာဆက်ရေးလဲဆိုတော့ဘုန်းကြီးကစကိုင်းမြို့ထဲမှာကြောင်ပေါင်းမြောင်များစွာရှိတဲ့တဲ့ကညဆက်ကြကြောင်တိုင်းမှာနေပြီးတော့အတိုင်းတာတကူတီပရိယပฏิပတ်သာသနာတောင်ကိုထမ်းဆောင်ပွင့်ရတာဒီတော့ညဆက်ကြမညာမှာနေပြီးတော့သာသနာလုပ်ကိုလုပ်ခွင့်ရတာကိုလည်းဘုန်းကြီးကရေးနေတဲ့အကြောင်းဂုံယူတဲ့အကြောင်းဒါလေးကိုလည်းထည့်ရေးလိုက်တယ်ဘာဖြစ်လို့လဲဘုန်းကြီးယခုနေခဲ့ညဆက်ကြမြေကလည်းယေရှုရဲ့နာမ်နဲ့မှွေးမြနေလို့လို့ဒီလိုလေးရေးလိုက်တာဘလို့မွေးမြလဲဆိုတော့ဒါလေးကိုတည်ပြီးသားဖြစ်ရင်လေဘုန်းကြီးထပ်ပြောမယ်ဘုန်းကြီးတို့ဒီမြတ်ဆက်ကြာကြောင်းတိုက်ဟာမြတ်ဆက်ကြာဆရာတော်အရှင်လက္ခဏမဟာထေရတည်ထားခဲ့တဲ့ကြောင်းဘလို့ဖြစ်လာတော့ဆိုတော့နည်းနည်းလေးအချင်းချုပ်လေးပြောပြရရင်ဆရာတော်ကအသက်20မပြည့်ခင်ကိုရင်ကြီးဘဝတာမဏေကျော်စာမွေးဖြေမဲ့ဖြေကဏီအချိန်မှာမာသူဘောတော်အောင်ကြောင်းတိုင်းမှာဆရာတော်တရင်သုံးနေတိုင်းနဲ့ပညာသင်နေတယ်။အဲ့ဒီအချိန်မှာသကိုင်းတိုင်းဒေသကြီးမြောင်မြို့နေကတိကုံးရွာဇီကုံးရွာလို့လဲခေါ်တာပေါ့။အဲ့ဒီရွာမှာပုပ္ပါယုံဆရာတော်ကြီးငယ်ဆရာဦးတေစာအနေပြီးတော့ညဆက်ကြဆရာတော်လောင်းကိုရွာခဏလာခဲ့အောင်ဆိုပြီးတော့လှမ်းခေါ်လိုက်တယ်။ဒီတော့ညဆက်ကြဆရာတော်ဟာတာမဏေကျော်ဖြေခါနီးစဲစဲမှာ ဆရာသမားရဲ့အမိန်အရာရွာကိုပြန်သွားခဲ့တယ်။ကိုရောက်တော့ဆရာသမားကနေမကောင်းဖြစ်နေပြီ။ဒီတော့ဆရာသမားကသူမနေရတော့ဘူးဆိုတဲ့အကြောင်းကျမ်းမာရေးချို့လာတဲ့အကြောင်းပြောပြမှားစရာရှိတာလေးတွေမှားမှားပြီးတော့မြတ်စွာဘုရားဆရာတော်ရဟန်းခံဖို့ဘလို့ဘလို့စီစဉ်ထားတဲ့အကြောင်းလေးတွေရဟန်းတကာတွေကိုမိန်ပေးနောက်ဆုံးဘာစကားပြောလိုက်လဲဆိုတော့မင်းငါယေရှုကိုကြည်အောင်ဆက်ကျင်ရင်မြို့မှာစာတင်တန်လေးတစ်ထိုက်တီထောင်မှာဒီစကားလေးကိုမိန်ခဲ့တယ်အဲ့တော့ရှေးဆရာတော်တွေဟာစာတင်တိုက်ပေါ်မှာဘလောက်မြင်လို့တလေဒါလေးကသိမ့်အံ့ဩစရာကောင်းတယ်ဘာဖြစ်လို့လဲဆိုတော့စာတင်တိုက်ဟာသာသနာအသက်ဖြစ်လို့ဒါလေးကိုဘုန်းကြီးကသိစေခြင်း ਨੇ ဘုန်းကြီးတို့တရားဟောတဲ့ပုဂ္ဂိုလ်တွေဘလောက်ပဲများနေနေတရားပြတဲ့ပုဂ္ဂိုလ်တွေဘလောက်ပဲများနေနေစာတင်စာချပုဂ္ဂိုလ်မရှိဘူးဆိုရင်ဒီဘုရားရှင်ရဲ့ဆုံးမပိဋကတ်သုံးပုံဆက်ခံမဲ့မျိုးဆက်ပြတ်စည်းသွားမယ်ဆက်ခံမဲ့မျိုးဆက်ပြတ်တာနဲ့တည်းပြိုင်နဲ့တရားဟောတဲ့ဆရာတော်တရားပြတဲ့ဆရာတော်ဒီပြန်တော်မူတာနဲ့တကြိုင်နဲ့မျိုးဆက်ပြက်ပြီဆိုရင်သာသနာဆိုတာကွယ်ဖို့လွယ်လွယ်လေးဒါကြောင့်ရှေးဆရာတော်ကြီးကစာတင်တိုက်ကိုသိမ့်မြင်လို့တာဒီလိုမြင်လို့တဲ့အတွက်ဆရာတော်ကြီးကမြတ်စကြာလောင်ဖြစ်တဲ့ကိုရင်ကြီးကိုပြောတာမင်းငါယေရှုကိုကြည်အောင်ဆက်ခြင်းရင်မြို့မှာစာတင်တိုက်လေးတစ်တိုက်တီထောင်မှာစာတင်တိုက်လေးဆိုတာအနည်းဆုံးတန်ခါ90လောက်ရှိတဲ့တိုက်လေးတီထောင်ခိုင်းတာပေါ့ဒီစကားဆရာသမားရဲ့စကားကမြတ်စွာဘုရားဆရာတော်ရဲ့နှလုံးသားကိုစွမိုးလာအောင်တူပါတယ်ဒီတော့ဆရာတော်ဟာပညာသင်ရင်ပညာသင်ရင်နဲ့ဘာဖြစ်လဲဆိုတော့လွန်ခဲ့တဲ့နှစ်ပေါင်း40လောက်က1338ခုပေါ့မြန်မာတက္ကသိုလ်မြတ်စွာဘုရားဆရာတော်ရဲ့တက်တော်29နှစ်သိက္ခာ9ဝါရမှာဟောဒီမြတ်စွာဘုရားကြောင်းတိုင်ဆိုတာစပြီးတော့တည်ထောင်လိုက်တယ်ဘာဖြစ်လို့တည်ထောင်တာလဲဆိုတော့ဆရာသမားယေရှုဆက်ခြင်းလို့ဆရာသမားကငါယေရှုကြည်အောင်ဆက်ခြင်းရင်စာသင်တိုင်လေးတစ်တိုက်လုပ်ပါဒါမျိုးမိန်ခဲ့တဲ့အတွက်ဆရာတော်ဟာတတ်တော်29နှစ်သိက္ခာ9ဝါအရမှာမြတ်စွာဘုရားကြောင်းတိုက်ကိုစတည်ထောင်ခဲ့တယ်ဒါဆရာသမားယေရှုကိုဆက်ခြင်းလို့မြတ်စွာဘုရားဆိုတဲ့ကြောင်းတိုက်တစ်တိုက်ပေါ်ထွန်းလာခဲ့တာနောက်တခါကြောင်းတိုက်နာမည်ပေးတော်လည်းပဲဆရာဘုန်းကြီးတွေကမြေလူတဲ့မြတ်စကြာဆေးလိတ်ခုံကိုဂုံပြူတဲ့အနေနဲ့အတိမတ်ပြူတဲ့အနေနဲ့ယေရှုဆက်တဲ့အနေနဲ့မြတ်စကြာကြောင်းတိုင်မြတ်စကြာဆေးလိတ်ခုံကလူတဲ့ကြောင်းတိုင်ကိုမြတ်စကြာကြောင်းတိုင်ဆိုပြီးတော့မြေလူရှင်တွေကိုယေရှုတုံ့ပြန်တဲ့အနေနဲ့မြတ်စကြာကြောင်းတိုင်လို့နာမည်ပေးခဲ့တာဒီလိုနဲ့ဆရာတော်ဟာစာသင်စာချလုပ်တေးလုပ်တပည့်တွေ3-4-50လောက်ထိတော့ရောက်ခဲ့တယ်လို့ဘုန်းကြီးကြားဘူးတယ်ဒါပေမဲ့လို့ဆရာတော်ကတစ်ဖက်ကဓမ္မခရီးကဖြစ်နေတော့တရားဟောလိုက်ခရီးသွားလိုက်ဒါမျိုးတွေဖြစ်လာတော့တပည့်တွေကဘာဥပမာနဲ့တူလဲဆိုတော့သမင်မွေးရင်သားစားရင်ဆိုတဲ့စကားပုံနဲ့တူတာပေါ့တပည့်တန်ကားလေးတွေမွေးထားလိုက်တရားဟောကြွလိုက်ဝေးသွားလိုက်လူထွက်သွားလိုက်ကြောင်ပြောင်သွားလိုက်တပည့်တန်ကားပြန်မွေးလိုက်ဒီလိုနဲ့လုံးလည်လိုက်နေတာစာတင်တိုက်က90လောက်ရှိတဲ့စာတင်တိုက်ပြပြပြပြဖြစ်မလာတော့ဒီတော့ဆရာတော်ကဗာလဲဆိုတော့18နှစ်လောက်လုပ်ပြီးတဲ့အခါကျတော့ဗမာလူ1354ခုနှစ်အင်္ဂလိပ်လူခရစ်နှစ်လူ1962ခုနှစ်မှာဘုန်းကြီးကိုမရပူရာမာကနောင်ကျောင်းတိုက်ကနေခေါ်ပြီးတော့သူတာဝန်ကိုလွှဲပေးလိုက်တယ်အဲ့တော့ကိုယ်တိုင်ချွေးနဲ့သွေးနဲ့တည်ထောင်ထားတဲ့ကျောင်းတိုက်တစ်တိုက်ကိုတက်တော်44နှစ်သားရှိသေးတဲ့မြတ်ဆက်ကြာဆရာတော်ကဘုန်းကြီးကိုတဘာတဲ့ပိုင်းဆိုပြီးတော့လွှဲပေးလိုက်တာဘာဖြစ်လို့လွှဲတာလဲစာတင်တိုက်ဖြစ်ခြင်းလို့ဘာဖြစ်လို့စာတင်တိုက်ဖြစ်ခြင်းတာလဲဆရာသမားယေရှုကိုဆက်ခြင်းလို့ဆရာသမားယေရှုဆက်ခြင်းတာနဲ့ကိုယ်တိုင်မလုံနိုင်တဲ့တာဝန်ကိုကိုတီထောင်ထားခဲ့တဲ့ကျောင်းတိုက်ကိုစွန့်လွတ်နင်နာခံပြီးတော့ဆရာတော်ဟာဆရာယေရှုကိုဆက်ခဲ့တာအဲ့တော့တီထောင်တာကလည်းပဲဆရာယေရှုဆက်ခြင်းလို့စာတင်တိုက်တီထောင်နေနာမည်ကိုလည်းပဲကျောင်းတိုက်မြေလှူတဲ့မြတ်စကြာဆေးလိတ်မိသားစုကိုဂုံပြူတဲ့အနေနဲ့ဂျေစုတုံပြန်နေနေနဲ့မြတ်စကြာကြောင်းတိုက်လို့နာမည်ပေးတယ်။နောက်တစ်ခါ62ခုနှစ်1354ခုနှစ်ကြောင်းလွှဲတော့လည်းပဲဆရာသမားဂျေစုကိုဆက်ပြီးတော့ဆက်ခွင့်ရအောင်လို့စာတင်တိုက်ဖြစ်အောင်လို့ကြောင်းတိုက်ကိုတဆင့်လွှဲအပ်လိုက်တယ်။ဒီတော့ဘုန်းကြီးတို့မြတ်စကြာမိဟာဂျေစုရဲ့နဲ့လေးတွေဘလောက်မွေးမြနေလဲဒါလေးကဘုန်းကြီးခံစားလို့ရတာ။ 那彭尼要比的，德拉那拉老家咯，明仔家家咯，彭尼古欧瓦拉收马的古白给的，巴勒斯罗乌镇的乌镇贝尼阿德达，彭尼拿来巴勒的，但伊们达达那比的尼亚嘛，贝尼阿德尤呢，没亚布的，跟刚布杜米阿的跟达布杜的，杜米阿的跟刚金，杜米阿的跟达金，没接触过十八苏比罗。ရှားတော်ကိုယ်တိုင်ချွေစရီသာသနာရေးတာမှာနေပြီးတော့ယောဂီတွေကိုထိမ့်သိမ်းဆောင်းလျှောက်ရင်းနဲ့တရားအထုတ်နေတဲ့ဘုန်းကြီးမေတော်ကြီးကိုကိုယ်တိုင်ကားနဲ့သွားခေါ်တယ်ဘုန်းကြီးတို့တောင်မသိလိုက်ပါဘူးကားနဲ့ခေါ်ပြီးတော့ယခုနေထိုင်တဲ့ဇေယဝင်းရဲ့တိုက်ကလေးမှာထားပြီးတော့ကဲဦးစင်တဲ့ဂျေဇူးဆက်ပါတဲ့ဂျေဇူးဆက်လို့ရှိရင်ဦးစင်ကံတွေကောင်းလာမယ်ကံတွေသာလာမယ်ဒါဆိုရင်သာသနာပြုတဲ့နေရာမှာတိုင်းတာတစ်ခုထိဖြစ်ထွန်းနိုင်တယ်အဲ့တော့ဘုန်းကြီးကိုယေຊုဆက်ခွင့်တောင်းမေတော်ကြီးကိုခေါ်ပေးခဲ့တယ်ယေຊုဆက်ခိုင်းခဲ့တယ်အဲ့တော့ဘုန်းကြီးတို့ဒီလိုယေຊုရဲ့နဲ့နေထုံမွမ်းထားတဲ့မြတ်စကြာမြေကလည်းသာသနာအောင်မြေတိုင်းတာတစ်ခုတည်းဒါကြောင့်ဖြစ်တာနေမှာဘာဖြစ်လို့လဲယေຊုရဲ့နဲ့ဆိုတဲ့မြေကြီးမြေလွာလေးတွေကအာကောင်းနေတော့မြတ်စကြာမြေကလည်းတိုင်းတာတစ်ခုတည်းသာသနာအောင်မြေဖြစ်တာဒါကြောင့်နေမှာဘုန်းကြီးကဒီလိုခံစားပြီးတော့မြတ်စကြာကျောင်းတိုင်းမှာသာသနာလုပ်ကိုလုပ်ခွင့်ရနေတာမြတ်စွာဘုရားကြောင့်တိုင်းမှာပရိယပฏิပတ်အလုပ်ကိုတိုင်းတာတကူဒီလုံဆောင်ခွင့်ရတာကိုကျင့်တတ်တဲ့အကြောင်းဂုံယူတဲ့အကြောင်းဒီလိုလေးရေးသားခဲ့တယ်အဲ့ဒါဘာလဲဆိုတော့ယေຊုရဲ့နဲ့သင်ပြန်ပြီးမြေဆိုတဲ့ဘုန်းကြီးရဲ့ဆောင်းပါးလေးကိုဘုန်းကြီးခံစားရတဲ့အတိုင်းဒါရေးသားခဲ့တာကိုပြန်လည်ပြီးတော့ဘုန်းကြီးကခံစားတဲ့ပြတဲ့အနေနဲ့နှုတ်နဲ့ထုတ်ဖို့ပြီးတော့ပြောပြတာအဲ့တော့ဒီလိုပြောပြတာတည်းကဘာဖြစ်လို့လဲဆိုတော့ကိုနေတဲ့မိသားစုနေထိုင်တဲ့အိမ်ဝိုင်းကိုနေတဲ့တိုက်အိမ်ကိုနေတဲ့ရက်ကွက်ကိုနေတဲ့မြို့ဒါလေးတွေဟာယေຊုတရားလေးတွေအတီးတီးသိသွားလို့ရှိရင်ငြိမ်းချမ်းတဲ့နေမျိုးဖြစ်သွားမှာခုဘုန်းကြီးတို့နိုင်ငံတော်ဆိုရကဦးဆောင်ပြီးတော့ငြိမ်းချမ်းရေးဆွေးနွေးပွဲတွေလုပ်နေကြတယ်ဒါပေမဲ့လို့တဦးရဲ့ယေຊုတဦးမတည်သမျှတိုင်းပြည်ရဲ့ယေຊုကိုမသိသမျှကိုယ့်ရဲ့လောဘအတားတွေရှည်တန်းတင်သမျှငြိမ်းချမ်းမှုဆိုတာရဖို့မလို့ဘယ်ချိန်ကျမှငြိမ်းချမ်းမလဲယေຊုတရားကိုသိပြီးတော့ယေຊုတရားကိုဆက်ကျင်တဲ့စိတ်ရှိလာမှစိတ်ထားလေးတွေနူးညံ့သိမ်မွေ့ပြီးတော့ငြိမ်းချမ်းတဲ့နေမီကုသပါရမီတွေတိုးပြီးတော့ငြိမ်းချမ်းတဲ့နေမီတခုဖြစ်လာနိုင်ပါတယ်အဲ့တော့ငြိမ်းချမ်းရေးဆွေးနွေးပွဲတွေရဲ့အထောက်ပံ့ဖြစ်တဲ့တရားလို့ဒီလိုပြောရင်လည်းရတာပေါ့ခုမိဘမေတ္တာမိသားစုအနေနဲ့လည်းပဲမိမိတို့မိကိဘရဲ့ယေຊုတရားမောင်နှမချင်းချင်းရဲ့ယေຊုတရားဒါလေးတွေကိုသိသွားရင်စိတ်ဆိုးတယ်စိတ်ကွက်တယ်ဒါတွေမဖြစ်နိုင်တော့စိတ်ထားလေးတွေနူးညံ့သိမ်မွေ့သွားတယ်စိတ်ထားလေးတွေနူးညံ့သိမ်မွေ့သွားပြီးတော့ယေຊုတရားကိုသိပြီဆိုရင်ကုသိုလ်ဖြစ်ဖို့ခွင့်လန်းနေအာသာသွားတယ်ကုသိုလ်ယနေ့အနေနဲ့ထုံထားတဲ့မိသားစုကငြိမ်းချမ်းတဲ့မိသားစုဖြစ်တယ်တဲ့လောကမှာပစ္စည်းချမ်းသာရုံနဲ့မပြီးပါဘူးပစ္စည်းချမ်းသာပြီးတော့မငြိမ်းချမ်းရင်စိတ်ဆင်းရဲလာပါတယ်ယာရုအာနာရှိရုံနဲ့ဩဇာတိတ်ကမကြီးရုံနဲ့ပညာတက်ရုံနဲ့ဘဝမှာမပြီးပါဘူးငြိမ်းချမ်းမှုလိုတယ်ငြိမ်းချမ်းခြင်းလို့ရှိရင်ငြိမ်းချမ်းတဲ့ဘဝတည်ဆောက်ခြင်းပါတယ်ဆိုရင်ဘုန်းကြီးတို့ယေຊုသိဖို့ယေຊုဆက်ဖို့လိုတယ်ဒါလေးတွေကိုသိစေခြင်းလို့ဘုန်းကြီးကဟောပေးတာဒါကယေຊုရဲ့နဲ့သင်ပြန်တည်မည်ဆိုတဲ့မြန်မာပြည်စကိုင်းမြို့မြတ်ဆက်ကြာကျောင်းတက်ရဲ့ယေຊုရဲ့နဲ့တင်ပြန့်ပုံလေးတွေကိုဘုန်းကြီးခံစားရတာလေးတွေကိုဒါဟောပေးခြင်းဖြစ်တယ်ဒါပထမပိုင်းပေါ့ဒုတိယပိုင်းကဘာဟောချင်တာလဲဆိုတော့ဘုန်းကြီးဒီလိုယေຊုရဲ့နဲ့လေးတွေတင်ပြန့်မှွေးမြနေတာခံစားရတာဘာဖြစ်လို့ဒီလိုခံစားနိုင်တာလဲဘုန်းကြီးဆွဲလန်းခဲ့တဲ့ဇလန်းလေးတွေရှိခဲ့တယ်ပေါ့ဒီထဲကဘုန်းကြီးနှစ်ခုလောက်ထုတ်ဖို့ပြောပြပေးမယ်။ဘုန်းကြီးဘာကြောင့်ဒီလိုယေຊုတရားယေຊုရဲ့နဲ့ထုံမွမ်းတာလေးတွေကိုခံစားလို့ရတယ်လေဆိုတော့ဘုန်းကြီးငငယ်ရဖတ်ခဲ့ဘူးတဲ့လေးလာခဲ့ဘူးတဲ့စာပေတွေထဲမှာယေຊုနဲ့ပတ်သက်တာလေးတွေကိုဆွဲဆွဲထင်ထင်ဖြစ်ခဲ့တာ။ဒီထဲကဘုန်းကြီးအကြောင်းအရာနှစ်ခုလောက်ကိုထုတ်ပြမယ်။တစ်ခုကဖျားရှင်လက်ထက်ကဖြစ်ပျက်ခဲ့တဲ့အဖြစ်ပျက်။တစ်ခုကလွန်ခဲ့တဲ့နှစ်ပေါင်း900တထောင်နီးပါးလောက်ကဘုန်းကြီးတို့မြန်မာနိုင်ငံမှာဖြစ်ပျက်ခဲ့တဲ့အဖြစ်ပျက်ဒီနှစ်ခုဘုန်းကြီးကနမူနာဖြစ်နေထုတ်ပြလိုက်မယ်အဲ့ဒီဇလန်းလေးတွေကိုလေလာဖတ်ရှုမှတ်သားပြီးတော့ဘုန်းကြီးလည်းပဲယေຊုရဲ့နဲ့လေးတွေကိုခံစားတတ်တဲ့ပုဂ္ဂိုလ်ဖြစ်လာခဲ့တာ အဲ့တော့ဒီအကြောင်းအရာလေးနှစ်ခုကိုပဲဘုန်းကြီးအကျဉ်းချုပ်ပြောပြပေးမယ်ပထမတစ်ခုကဘုရားရှင်လက်ထက်တုန်းကဖြစ်ပျက်ခဲ့တဲ့အဖြစ်ပျက်လေးဘသူလဲအကြောင်းလဲဆိုတော့ရှင်သာရိပုတ္တရာရဲ့အကြောင်းရှင်သာရိပုတ္တရာရဲ့အကြောင်းကိုတွေးပြီးဆိုရင်ဘုန်းကြီးတို့ထိတ်ဆုံးကပါလာတာကရှင်သာရိပုတ္တရာစိတ်ထားမြင့်မြတ်တဲ့အကြောင်းလေးဒီကျေးဇူးတရားကိုသိပြီးတော့အတိမတ်ပြုကျေးဇူးတရားကိုသိပြီးတော့ဆက်တဲ့အကြောင်းလေးဒီဒီအကြောင်းလေးတွေကိုစိတ်ထဲမှာပေါ်လာတယ်အဲ့တော့ဘုန်းကြီးတို့တွေယနေ့မိဘမေတ္တာမိသားစုတွေဟာရှင်သာရိပုတ္တရာလောက်ကြီးစိတ်ထားမမြင့်မြတ်တောင်မှတက်နိုင်တယ်မြအတူယူကျင့်သုံးမယ်ဆိုတဲ့စိတ်ကလေးပေါ်လာခဲ့ရင်အယုံမရှိပါဘူးဒါကြောင့်ဘုန်းကြီးကဘုန်းကြီးအားကြခဲ့တဲ့ရှင်သာရိပုတ္တရာအကြောင်းလေးကိုနည်းနည်းလေးပြန်ပြောပြပေးမယ်ဘုန်းကြီးတို့ရှင်သာရိပုတ္တရာကအကြောင်းမှလာပြီးတော့မိသားစုနဲ့အဆင်မပြေလို့เจ้าหยอกลาပြီးတော့တန်ခါရဲ့ဝေယဝိစာလုပ်ရေခတ်ပြီးမြက်ရှင်တမြက်လေးပြုတ်လုံနေတဲ့ပုံနာတယောက်အဲ့ဒီပုံနာကိုဘသူကမှယဟန်ပြုတ်ပေးခြင်းစိမ့်မရှိဘူးထမင်းအစားတောက်တော့ကျွေးတယ်ပေါ့ဒါပေမဲ့ဒုက္ခခံပြီးတော့သူ့ကိုဘသူကမှယဟန်ပြုတ်မပေးခြင်းညာပုံနာနာမည်ကရာဓာတဲ့ရာဓာပုံနာမိသားစုနဲ့လည်းပဲအဆင်မပြေเจ้าหยอกတော့လည်းပဲယဟန်ပြုတ်ပေးသူမရှိဒီလိုဒုက္ခရောက်နေတဲ့အချိန်မှာရှင်သာရိပုတ္တရာကတပိတ်သင်္ကန်းပရိက္ခရာကိုစွန့်ပြီးတော့ကိုယ်တိုင်ရှင်ပြုပေးတယ်ကိုယ်တိုင်ယဟန်ခံပေးတယ်ရှင်ပြုပေးယဟန်ခံပေးရုံနဲ့မကောက်အဲ့တော့ပုံနာကသူဖြစ်ချင်တာယဟန်ဘဝဒုံလဘတရားကိုလိုချင်တာယဟန်ခံပေးမဲ့သူမရှိတဲ့အချိန်မှာရှင်သာရိပုတ္တရာကသူ့ကိုယဟန်ခံပေးလိုက်တော့ဘယ်လောက်များဝမ်းသာလိုက်မလဲယဟန်ဘဝဒုံလဘတရားကိုသူရပိုင်ခွင့်ဖြစ်သွားခဲ့တယ်နောက်တခါဘုန်းကြီးတို့ယဟန်ဖြစ်လာတော့လေပဲသူကအသက်ကရာကြီးတယ်ဝါကငယ်နေတော့သာသနာ့ဘုံမှာဝါကအရေးကြီးတယ်လေဒီတော့ဝါကငယ်နေတော့အစားတော့ဝေဖန်တဲ့နေရာဝါစဉ်အတိုင်းသူ့အတွက်ကအညံလေးတွေရသင်္ကန်းဝေဖန်တဲ့အခါဝါစဉ်အတိုင်းဝေတော့သူ့အတွက်ကဝါငယ်နေတော့အညံစားလေးတွေရတော့စားရည်နေရည်ဝူရည်တိတ်အဆင်မပြေဘူးမပြေတော့ရှင်သာရိပုတ္တရာကဘာလုပ်လဲဆိုတော့သူ့ကိုခေါ်သွားပြီးတော့ရွာငယ်လေးတွေခေါ်သွားဒေသစာရီကြွားတဲ့ခေါ်သွားခေါ်သွားတော့ရဟန်းတန်ကနေတဲ့နေရာရောက်တော့သူ့အတွက်ပစ္စည်းလက်လာပါလိုက်ဒီဝူရည်လေးပဲအဆင်ပြေလာတယ်စာရည်တောက်ရည်လေးပဲကောင်းကောင်းမွန်မွန်လေးတွေစားရတော့ခန္ဓာကိုယ်ကျန်းမာရေးတွေမျှတလာတယ်ဒါတွေမကောက်ရှင်သာရိပုတ္တရာကစာရည်တောက်ရည်ပြေလျောင်လုပ်ပေးရုံနဲ့မကဘဲနဲ့သုံးမဩဝါဒပေးတယ်စကားပြောတဲ့အခါရဟန်းတန်ကနဲ့တူအောင်ဘယ်လိုပြောရလဲငါလို့မပြောနဲ့ကြုံလို့မပြောနဲ့ကျွန်တော်လို့မပြောနဲ့ကိုကိုကိုဦးစင်ကိုရင်နန်စားလေးတွေတုံပြောတက္ကရာမတွေကိုခေါ်တဲ့ကာမလည်းပဲအကိုကြီးအမကြီးမခေါ်နဲ့တက္ကမစသည်ဖြင့်သာသနာနဲ့အဆက်တဲ့အုံနှုံလေးတွေပြောဒီလိုမျိုးနေမှာပေါ့အဲ့တော့ရှင်သာရိပုတ္တရာကပြောပုံဆိုပုံနေပုံထိုင်ပုံနောက်ဆုံးတရားရှုမှတ်ပုံတွေထိသင်ပေးလိုက်တာဟိုကလည်းပဲအသက်ကြီးမှဝက်လာပြီမဲ့စကားကိုရိုသေစွာနာယူတတ်တဲ့ခံယူတတ်တဲ့သဘောရှိတော့ရှင်သာရိပုတ္တရာဆုံးမတဲ့အတိုင်းကြင်ကြံကြိုကိုအားထုတ်လိုက်တာမကြမီယဟန္တာဖြစ်သွားတယ်ယဟန္တာဖြစ်သွားပြီဆိုတော့ဘုန်းကြီးတို့အပေတကားကြီးပိတ်ပြီပေါ့ငရေတရိစ္ဆန်ပိတ်တာသူရကဲဘယ်တော့မှမရောက်တော့နိဗ္ဗာန်တကားကြီးပွင့်ပြီးတော့တရားရတာတွေကိုပြေဝခံစားခွင့်ရတဲ့ယဟန္တာရှင်မြတ်ကြီးဖြစ်သွားခဲ့တာအဲ့တော့ရှင်သာရိပုတ္တရာကသူများယဟန်ခံမပေးခြင်းလောက်အောင်ဖြစ်နေတဲ့ပုံနာတယောက်ကိုပုံနာလေရိုးရိုးပုံနာမဟုတ်ဘူးအိမ်ကမိသားစုနဲ့အဆင်မပြေတဲ့ပုံနာအသက်ကြီးလာတဲ့ပုံနာစီးပွားဥစ္စာကလည်းပဲကြက်တဲနေတဲ့ပုံနာယဟန်ပြုတ်ွင့်မရလို့စိတ်ဒုက္ခရောက်ပြီးပိန်ချုံနေတဲ့ပုံနာဒီလိုပုံနာတယောက်ကိုရှင်သာရိပုတ္တရာကမျက်မျက်နူနူနဲ့ဘာဖြစ်လို့ယဟန်ပြုတ်ပေးရတာလဲသာဝနေရေးဘာဖြစ်လို့အဆင်ပြေအောင်လုပ်ပေးရတာလဲဘာဖြစ်လို့ယဟန်နာဖြစ်အောင်အထိသုံးမဩဝါဒတွေပေးပြီးတော့ကိုယ်ဆင်းရဲခံပြီးတော့ဘာဖြစ်လို့ပြုစုစောင့်ရှောက်ရတာလဲဘာဖြစ်လို့ကျေစုတရားကိုဒီလောက်ထိသိရတာလဲဆိုတော့ဘုန်းကြီးတို့ဒီအကြောင်းလေးကိုပြန်ပြောရင်ပုံနာကအကြောင်းရောက်တော့သူဖြစ်ချင်တာကယဟန်ဖြစ်ချင်တာယဟန်တွေပြုခွင့်မပေးတော့ယဟန်ပြုခွင့်မရဒီတော့စိတ်ဆင်းရဲပြီးတော့ပိန်ချုံအယိုးတွေပြန်လျိုင်းထွက်အကျော်တွေပြန်လျိုင်းထဒါဝမျက်စွာဘုရားအမြင်တော့ယဟန်တန်ဃာတွေကိုစီဝင်ခိုင်းတယ်စီဝေခိုင်းပြီးတော့ယဟန်တန်ဃာတွေကိုမေးတယ်ယဟန်တို့တဲ့ဒီပုံနာရဲ့ကျေးဇူးတရားကိုဘယ်သူများသိတယ်လဲဘယ်သူများမှတ်ရတယ်လဲဆိုတော့ရှင်သာရိပုတ္တရာကတပည့်တော်သိပါတယ်ဗျာ တပည့်တော်အမှတ်ရပါတယ်ဖေဟာလို့ပြန်လျှောက်တော့သာရိပုတ္တာတဲ့ဒီပုံနာရဲ့ဘယ်မိသောကျေးဇူးကိုသင်သိတယ်လေဆိုတော့ရှင်သာရိပုတ္တာကမှန်လားပါဗျာတဲ့တစ်ချိန်လုံးကတပည့်တော်ရာဇဂြိုလ်မြို့ကိုဆွမ်းခံကြွပါတယ်ရာဇဂြိုလ်မြို့ကိုဆွမ်းခံကြွတော့ဒီပုံနာကသူ့အတွက်ယူလာတဲ့ထမင်းတုပ်တဲကဆွန်တစုံလောင်းဘူးပါတယ်အဲ့ဒီဆွန်တစုံလောင်းဘူးတဲ့ကျေးဇူးတရားကိုတပည့်တော်သိနေပါတယ်မှတ်ရနေပါတယ်ဖျားဆိုတော့မြတ်စွာဘုရားကသာဓုသာဓုသာရိပုတ္တာကတိညုနောဤသာရိပုတ္တာတပုရိတာကတဝေရိနောသာရိပုတ္တာကောင်းပါပြီစွာကောင်းပါပြီစွာမြတ်စွာဘုရားကရှင်သာရိပုတ္တာကိုလှိုက်လိုက်လေလေသာဓုခေါ်တော်မူခဲ့သာရိပုတ္တာတဲ့သူတော်ကောင်းဆိုတာကကျေးဇူးကိုသိတယ်တည်တဲ့အတိုင်းကျေးဇူးကိုပြန်ပြီးတော့ဆက်လက်ရှိတယ်တဲ့သူတော်ကောင်းဆိုတာကကျေးဇူးတရားနည်းသည်ဖြစ်စေများသည်ဖြစ်စေတည်လေရှိတယ်တည်တဲ့အတိုင်းဆက်လက်ရှိတယ်အဲ့ဒါသူတော်ကောင်းအဲ့တော့ဘုန်းကြီးတို့ကျေးဇူးတရားကိုမတည်တတ်ဘူးတည်ပေမဲ့လို့မထေမဲမြင်ပြူတယ်မတည်ဟန်ဆောင်တယ်ပြန်ပြီးတော့တနိုင်တည်းမြမဆက်ဘူးဒါဆိုရင်လူယုံမှဖြစ်သွားမှာပေါ့လူယုံမှဖြစ်လို့ရှိရင်ကိုယ်ပဝန်ကျင်ဟာပူလောင်မှုတွေဖြစ်သွားမယ်။ကိုမိသားစုတယောက်ထဲမှာယေရှုမသိတဲ့ပုဂ္ဂိုလ်တယောက်ယေရှုကန်တဲ့ပုဂ္ဂိုလ်တယောက်ပေါ်လာခဲ့ရင်ဘယ်လောက်များပူလောင်လိုက်မလဲ။ကိုမိသားစုဝင်ထဲမှာယေရှုသိတဲ့ပုဂ္ဂိုလ်တယောက်ဖြစ်ပေါ်လာလိုက်ရင်ဘယ်လောက်များငြိမ်းချမ်းလိုက်မလဲ။ခုရှင်သာရိပုတ္တာဆိုတဲ့ယေရှုသိတဲ့ပုဂ္ဂိုလ်တယောက်ကိုအကြောင်းပြုပြီးတော့အင်မတန်ဆင်းရဲတဲ့သူများယဟန်ခံမပေးခြင်းတဲ့ပုံနာတယောက်ဟာယန္တာဖြစ်တဲ့အထိငြိမ်းချမ်းသွားတယ်ကိလေသာအပူတွေငြိမ်းသွားခဲ့တာအဲ့တော့ဘုန်းကြီးတို့မြတ်စွာဘုရားကသာရိပုတ္တာတဲ့ကောင်းပါပြီစွာကောင်းပါပြီစွာသူတော်ကောင်းဆိုတာကျေးဇူးတည်တယ်သူတော်ကောင်းဆိုတာကျေးဇူးကိုတည်တဲ့အတိုင်းပြန်ဆက်တယ်ဆိုပြီးတော့မိန့်တော်မူခဲ့ပါတယ်အဲ့တော့ဘုန်းကြီးတို့ဒီဇလန်းလေးတွေကိုဖတ်လိုက်ရတဲ့အခါဘုန်းကြီးတို့စိတ်ထဲမှာရှင်သာရိပုတ္တာလိုမကျင့်နိုင်တော့မှဒီလိုကျင့်နိုင်ရင်ကောင်းပါပဲဆိုတဲ့စိတ်ကလေးတော့ဘုန်းကြီးတို့နှလုံးသားထဲမှာခံစားလို့ရသွားခဲ့ဒါကြောင့်ယေရှုတရားနဲ့ပတ်သက်ရင်ငါစွမ်းအားရှိသည်မြတ်သိအောင်ကြိုးစားမယ်သိသည်မြတ်ကြိုးစားဆက်မယ်ဆိုတဲ့စိတ်တက်ကလေးဟာရှင်သာရိပုတ္တာတို့ဇလံလေးတွေကိုလေ့လာရင်းစာမူဝဲဖြေတုံးကလေ့လာခဲ့တယ်နောက်ပိုင်းမှာပြန်ပြီးတော့သုံးသက်တယ်ဒီလိုသုံးသက်ရင်သုံးသက်ရင်နဲ့ဒီလိုယေရှုတရားကိုခံစားတတ်တဲ့အထုံလေးတွေရလာတာဒီလိုပြောရင်ရတယ်ပေါ့နောက်တခါဘုန်းကြီးဒါကဖျားရှင်လက်ထက်တုန်းကဇလံလေးကိုဆွဲခဲ့တာလေးကိုဘုန်းကြီးကဒီတစ်ခုကိုနမူနာထုတ်ပြနောက်တကဘုန်းကြီးဆွဲလန်းခဲ့တဲ့ဇလံလေးတစ်ခုကိုအကျဉ်းချုပ်ပြောကျင်သေးတယ်မြန်မာပြည်မှာဖြစ်ခဲ့တဲ့ဇလံလေးတစ်ခုဘာလဲဆိုတော့ဘုန်းကြီးပကံသွားလို့ရှိရင်ဘုန်းကြီးရောက်လေရောက်တာရှိတဲ့နေရာလေးတစ်ခုရှိတယ်တည်တက်တဲ့ရွာစပြီးတော့ဘာလဲဆိုတော့မြင်းကဘာရွာကညစီတီအနီးမှာရှိနေတဲ့ဂူပြောက်ကြီးဖရာအဲ့ဒီဂူပြောက်ကြီးကိုဘုန်းကြီးကတိတ်ပြီးတော့သွားကျင်ခဲ့တာပကံရောက်လို့ရှိရင်လည်းပဲအဲ့ဒီဂူပြောက်ကြီးဖျားကိုရောက်အောင်ဘုန်းကြီးသွားခဲ့တယ်။ဒီတော့မေးစရာရှိတယ်ပေါ့။ရှင်ဖျားကဘိတုကပညာရက်တွေနားလည်လို့ခံစားကျင်လို့သွားတာလားမဟုတ်ပါဘူး။ပကြီးဆေးရည်ရုပ်တွေကိုနားလည်လို့ခံစားကျင်လို့သွားတာလားဒီလိုလည်းမဟုတ်ပါဘူး။အဲ့လိုဆိုရင်ဘုန်းကြီးကဘာဖြစ်လို့အဲ့ဒီပကံရောက်လို့ရှိရင်ဂူပြောက်ကြီးဖျားငင်းကဘာမှာရှိနေတယ်။ညစီဒီနီးမှာရှိနေတယ်ဂူပြောက်ကြီးဖျားကိုဘာလို့သွားရတာလဲ။ကျေးဇူးရနံလေးတွေမှွေမြနေတယ်ဖရာတကားရဲ့တက်ကလေးတွေကိုကူကျင်နေဒီရွယ်ချက်နဲ့ဘုန်းကြီးကသွားခဲ့တာအဲ့တော့အဲ့ဒီဂူပြောင်ကြီးဖရာတည်ခဲ့တဲ့ဖရာတကားရဲ့စိတ်တက်မျိုးလေးတွေကိုလည်းဘုန်းကြီးတို့ပိုင်ဆိုင်ကျင်းနေရှင်သာရိပုတ္တာရဲ့စိတ်တက်ကိုကူးဆက်ကျင်းတယ်လို့ဘုန်းကြီးတို့ဂူပြောင်ကြီးဖရာရဲ့ဖရာတကားရဲ့စိတ်တက်လေးတွေကိုလည်းဘုန်းကြီးတို့ဓက်ခံရကျင်နေပေါ့နောက်ပြီးတော့အဲ့ဒီဇေဒီကိုဖူးလိုက်ရရင်လည်းပဲကျေးဇူးရနံလေးတွေတင်းပြန့်မှွေနေတယ်လို့ဒီလိုခံစားရလို့ဘုန်းကြီးကပကံရောက်ပြီဆိုရင်အဲ့ဒီငင်းကဘာရှိနေတဲ့ငင်းကဘာမှာရှိတဲ့ညစီရီရဲ့နီးကဒီကူပြောက်ကြီးဖျားကိုဘုန်းကြီးကရောက်အောင်သွားတာအဲ့တော့ကျေးဇူးရနံလေးတွေကဘလို့မှွေတာလဲဆိုတော့ဘုန်းကြီးအချင်းချင်းပြောပြမယ်ဘုန်းကြီးတို့အဲ့ဒီဖျားရဲ့ဒါယကာကရာဇကုမာရမင်းသားတဲ့ရာဇကုမာရမင်းသားရဲ့ခမီးတော်ကကျန်စစ်သားမင်းကြီးအဲ့တော့ကျန်စစ်သားမင်းရဲ့သားရာဇကုမာရကဖရာတကာဂူပြောက်ကြီးဖရာတကာကျန်စစ်သားမင်းနဲ့ရွာဆံမှာတည်ခဲ့တဲ့ဇေဒီလို့ဒီလိုဘုန်းကြီးတို့သုံးသပ်လို့ရတယ်အဲ့တော့ကျေးဇူးရနဲ့မှွေတာနဲ့ဘလို့ပတ်သက်လဲဆိုတော့ ဒါဇကုပါရမင်းသားကဘုန်းကြီးတို့ကျောင်းပြူမှာရှိတဲ့တံပူလကျန်စစ်သားထွက်ပြေးတုန်းကတွေ့ခဲ့တဲ့တံပူလမိဖုရားနဲ့ကျန်စစ်သားမင်းတို့ရဲ့သားရာဇကုမာရသားရင်ဖြစ်ပေမဲ့ရာဇကုမာရထီနန်းကိုဆက်ဆံခွင့်မရခဲ့ဘူးကန့်ဆိုးခဲ့တယ်ပေါ့အဲ့တော့ထီနန်းကိုဆက်ဆံခွင့်ရတာဘယ်သူလဲဆိုတော့ကျန်စစ်သားမင်းကြီးရဲ့သမီးတို့ရွှေရင်စီမင်းသမီးရဲ့မွေးတဲ့လောင်းစီသူဟာထီနန်းဆက်ဆံခွင့်ရသွားခဲ့တယ်အဲ့တော့ရာဇကုမာရမင်းသားနန်းတွင်းကိုရောက်မလာခင်ကကျန်စစ်သားမင်းကြီးကရီလာခံနေမှာဘလို့မိတ်လေရှိတယ်လေဆိုတော့ဒီထီနန်းဟာတဲ့ငါထီနန်းမဟုတ်ဘူးငါရဲ့မြေးတော်လေးရဲ့အလောင်းစီသူရဲ့ထီနန်းဖြစ်တယ်ငါကရင်ခွင်ပိုက်စောင့်ရှောက်နေတာဒီလိုပြောလေရှိတယ်ဆိုလိုတာကလောင်းစီသူလေးကိုရင်ခွင်ထဲမှာထည့်ပြီးကလေးလေးရှိတယ်ထီနန်းအပ်လိုက်တဲ့သဘောအဲ့ဒီလောင်းစီသူပိုင်ဆိုင်တဲ့ထီနန်းကိုကျန်စစ်သားမင်းကြီးကလောင်းစီသူလေးသူ့ရင်ခွင်ထဲမှာထည့်ပြီးတော့သူကစောင့်ပေးနေတာထီနန်းပိုင်တာကမြေတော်လေးလို့ဒီလိုပြောခဲ့တဲ့စကားရှိဒီတော့ရာဇကုမာရမင်းသားရောက်တော့လောင်းစီသူကိုထီနန်းကလွှဲပြီးသားဖြစ်နေတော့ရာဇကုမာရမင်းသားဟာตายင်ဖြစ်ပေမဲ့ထီနန်းစည်းစိမ်ကိုခံစားခွင့်မရတော့အဲ့တော့လောင်းစီသူကမြေဖြစ်နေပေမဲ့ထီနန်းနဲ့ထိုက်တန်လို့ဖြစ်မှာပေါ့ထီနန်းစည်းစိမ်ကိုရရှိသွားခဲ့ဒါပေမဲ့အံ့ဩစရာကောင်းတာကရာဇကုမာရမင်းသားလေးရဲ့စိတ်ထဲမှာအလောင်းစီသူအပေါ်မှာငါရတဲ့နဲ့ထီနန်းစည်းစိမ်ကိုသင်ကယူတယ်မနာလိုဧတာမစ္စရိယလုံးဝမဖြစ်ခဲ့ဘူးတည်တည်ငြိမ်ငြိမ်ငြိမ်ငြိမ်ချမ်းချမ်းနဲ့ဘဝကိုကြော်လွှားသွားခဲ့တယ်သူအများဆုံးအချိန်ကုန်လေးရှိတဲ့နေရာကဘယ်နေရာလဲဆိုတော့တူရွံ့တောင်ကြီးမှာရှိနေတဲ့စကူတိုက်လို့ခေါ်တဲ့ပိတကတ်တိုက်ယခုခေတ်လို့ဆိုရင်စာကြည့်တိုက်ပေါ့ယခင်နေ့မိဘမေတ္တာမိသားစုမျက်စက်ကြာမှာဆောက်ထားတဲ့ပညာမြူတီစာကြည့်တိုက်သဘောမျိုးရှေခေတ်ကတော့သူတို့ခေတ်ကတော့စကူတိုက်ဒါမှမဟုတ်ပိတကတ်တိုက်ဒီလိုခေါ်တယ်ပေါ့အဲ့ဒါလိုစကူတိုက်လို့ခေါ်တဲ့ပိတကတ်တိုက်မှာသွားပြီးတော့စာဖတ်လေးရှိတယ်နောက်ပြီးတော့ဘုန်းကြီးတို့စာရေးဆရာတွေရဲ့သုံးသက်ချက်အရရာဇကုမာရမင်းသားစာပေဝါဒနာအထုံပါခဲ့ဘာဖြစ်လို့လဲဆိုတော့သူ့ရဲ့မဲတော်ကတံပူလမိဖုရားတံပူလမိဖုရားရဲ့ဦးကြီးကမတိဆိုတဲ့ဘုံကြီးပေါ့အဲ့တော့စာပေဝါဒနာထုံပါတဲ့ပဝန်းကျင်မှာရာဇကုမာရကြည်ပြင်းခဲ့ရတာမိခင်ကလည်းပဲဦးကြီးတွေဖြစ်တဲ့အထံကစာပေစကားတွေကြားနာရတော့ပညာပြေဝရာဇကုမာရလည်းပဲမိခင်နဲ့အတူကြည်ပြင်းခဲ့ရနန်းတော်နဲ့ဝေးနေခဲ့တယ်မတိဖြစ်တဲ့သူ့ရဲ့ဦးကြီးဦးလေးတွေနဲ့အတူနေခဲ့ရတော့စာပေဘက်မှာထုံပါတော့အဲ့ဒီတူရွံ့တောင်ကြီးမှာရှိတဲ့ပိတကတ်တိုက်စကူတိုက်စာကြည့်တိုက်မှာသွားပြီးတော့အချိန်ဖြုံးတော့အသိဉာဏ်တွေကခေါင်းထဲမှာပြေးလာတယ်အသိဉာဏ်ပြေးသွားတဲ့ပုဂ္ဂိုလ်ဟာမင်းစည်းစိမ်ဟာခဏတာပဲရေမြုပ်လောက်ပဲအချိန်ကြာတယ်ဘာမှနှစ်သာရမရှိဘူးဒီလိုသဘောတွေပေါက်မှာပေါ့ဒီတော့တမလွန်ဘဝခီးဆက်မဲ့ပုဂ္ဂိုလ်တယောက်ဟာဒါနသီလဘာဝနာကုသိုလ်ကအရေးကြီးတယ်မင်းစည်းစိမ်ကအရေးမကြီးဘူးဒီလိုပညာအသိဉာဏ်တွေပြေဝတာအဲ့ဒီပိဋကတ်တိုင်းမှာနေပြီးတော့စာပေဖတ်တဲ့ကျိုးကျေးဇူးဖြစ်မှာပေါ့ဒီတော့ပညာပြေဝလာတဲ့ရာဇကုမာရဟာအဲ့ဒီတူရင်တောင်ကြီးမှာရှိတဲ့စကုတိုက်ပိဋကတ်တိုင်းမှာချိန်ကုန်နေတခါတရံခီးထွက်ရင်လေသူစားရတဲ့တောင်စဉ်ခုနှစ်ခရိုင်ကိုထွက်တယ်ကျောင်းပြူဘက်ကိုထွက်တယ်နန်းတော်နဲ့အလန်းခွာနေတယ်ဒီတော့လောင်စီသူပေါ်မှာမနာလိုဧတာမစ္စရိယမဖြစ်ဘူးစာပေနဲ့ပျော်ပြီးတော့အသိဉာဏ်တွေကပြည့်နေတော့မင်းစည်းစိမ်ကိုမမောတဲ့စိတ်မရှိဘူး။စာပေရတာကိုသူသိသွားခဲ့ပြီ။ဒီလိုဘုန်းကြီးတို့ကောက်ချက်ချလို့ရတယ်။နောက်တခါကျန်စစ်သားမင်းကြီးခမီးတော်ကြီးကိုလည်းပဲငါကိုအမွေမပေးကောင်းလားဒီလိုစိတ်နဲ့ဒေါသအာကတမဖြစ်ခဲ့ဘူး။ဘုန်းကြီးတို့ပကံခစ်ဆိုတာကပရိသတ်ခစ်ပဲ။အဲ့တော့ဖာကင်ကိုသားကတက်ပြီးတော့ရှင်ပြန်စည်းစိမ်ကိုလူယူတဲ့ခစ်ညီကိုချင်းချင်းတက်ပြီးတော့လူယူတဲ့ခစ်အဲ့ဒီခစ်မှာရာဇကုမာရမင်းသားကသူအတွက်ဘာမှမရခဲ့ပေမဲ့ခမီးတော်ကြီးကိုလေဒေါသအာကတမဖြစ်ဘူးအလောင်းစီသူပေါ်မှာလည်းပဲအိတ်တမစ္စရိယမဖြစ်ဘူးငြိမ်းချမ်းစွာနဲ့ပိတကတ်တိုက်စကူတိုက်စာကြည့်တိုက်မှာပဲဘဝကိုမြုံနှံပြီးတော့စာပေနဲ့ပျော်ပြီးတော့အသိဉာဏ်တွေပြေဝလာတယ်ဒီတော့အနှစ်သာရနဲ့အနှစ်သာရမဟုတ်တဲ့အကာတရားတွေကိုခွဲခြားသိမြင်တော့ရှင်ပြန်စည်းစိမ်ဆိုတာလည်းအနှစ်သာရမဟုတ်ပါလားဆိုတာသူသိသွားပါလိမ့်မယ်ဒီတော့ဘာမှဒေါသအာကတမဖြစ်စီစဉ်ဥစ္စာမရလို့မနာလို့ဧတသမစ္စရိယမဖြစ်တဲ့မဖြစ်တဲ့အပြင်ဘာလဲဆိုတော့ခမီးတော်ကျန်စစ်သားမင်းကြီးနဲ့ရွာဆန်ကနီးမှာအိယာတွေမှာလဲနေတဲ့အချိန်မှာသူကိုကိုွယ်တဲ့ အကြီးတော်လို့ခေါ်တဲ့ဘုန်းကြီးတို့ဆရာတော်ကြီး၅ပါးကိုပင့်သွားပြီးတော့ဘာလုပ်လဲဆိုတော့ခမီးတော်ရှိမှရွှေစင်းတုတော်တလေးတစုကိုပြတယ်ပြပြီးတော့ဆင်မြင့်မှာတင်ထားပြီးတော့ခမီးတော်ကျန်စစ်သားမင်းကြီးလျှောက်ထားတယ်ရာဇကုမာရမင်းသားတန်ဃာတော်ရှင်မြတ်တွေကိုပင်လာခဲ့တယ်ဘယ်လိုလျှောက်ထားလဲဆိုတော့ခမီးတော်တဲ့ဒီရွှေစင်းရွှေသားနဲ့ထုထားတဲ့ရွှေစင်းတုတော်လေးဟာခမီးတော်ကနေမေတော့ပေးလိုက်တဲ့လက်ဝတ်လက်စားတွေကိုထုခွဲပြီးတော့သွန်းထုထားတဲ့ရွှေစင်းရုပ်ပွားတော်လေးဖြစ်ပါတယ်ဒီလိုလေးလျှောက်ထားတယ်အဲ့တော့ဒီရွှေစင်းရုပ်ပွားတော်လေးကိုခမီးတော်ရဲ့လက်နဲ့ရေးဆက်ချပြီးတော့လှူဒန်းပါဟောဒီရုပ်ပွားတော်ကိုပြုစုဖို့အတွက်ခမီးတော်ကမေတော်ကိုပေးခဲ့တဲ့ကျွန်သုံးရွာကိုလည်းပဲဒီဖျားကိုလှူလိုက်ပါတယ်ကျွန်းသုံးရွာကထွက်တဲ့အခွန်တုတ်တေးနဲ့ဖရာကိုလှူဒန်းဖို့ပြုပြင်ဖို့ဆောင်ရှောက်ဖို့ပေါ့ဒီတော့ခမီးတော်ကိုယ်တိုင်ပေးခဲ့တဲ့မေတော်ကိုပေးခဲ့တဲ့လက်ဝတ်လက်စားနဲ့ထူးလှုပ်ထားတဲ့ဒီရွှေစင်းတော်လေးတွေကိုခမီးတော်ကိုယ်တိုင်ရေးဆက်ချလှူဒန်းပါဒါမျိုးလေးပြောလိုက်တော့ကျင်စစ်သားမင်းကြီးဘလောင်မြန်ပီတီဖြစ်လိုက်မလဲနောက်ဆုံးချိန်အိပ်ရာထဲလဲနေတဲ့အချိန်မှာဘုန်းကြီးတို့တန်ဃာတော်ရှင်မြတ်တီထံကသီလခံယူတယ်ပရိတရားတော်ကိုနားတယ်ချွေစင်တူတော်လေးကိုထိတွေ့ပြီးတော့နောက်ဆုံးရေစက်ချအခမ်းအနားလှုပ်သွားခဲ့တယ်ရာဇကုမာရကခမီးတော်ရဲ့နောက်ကကြောလေးကိုထိန်းထားမှနေမှာပေါ့မြင်ကွင်းလေးကိုမျက်စိနဲ့မြင်ကြည့်လိုက်အဲ့ဒီခမီးတော်ကျန်စစ်သားမင်းကြီးနောက်ဆုံးထိတွေ့ပြီးတော့ရေစက်ချခဲ့တဲ့စင်တူတော်လေးတွေကိုအဲ့ဒီဘုန်းကြီးတို့နောက်ပိုင်းခမီးတော်ကြီးနေရွာဆံပြီးတဲ့နောက်မှာဂူပြောင်ကြီးဖရာဆိုတာတဲပြီးတော့ထပ်နာထားပြီးတော့ပူဇော်သွားခဲ့တာဒါကြောင့်ဘုန်းကြီးကပြောတာဘုန်းကြီးတို့ပကံရောက်လို့ရှိရင်အဲ့ဒီမြင်းကဘာရွာမှာရှိနေတဲ့ကူပြောင်ကြီးစီတီကိုသွားဖူးရင်သိကျေနတ်တာပဲ။ဘာဖြစ်လို့လဲအမွေမပေးတဲ့ဖခင်ကိုအကောင်းဆုံးကျေးဇူးဆက်ခွင့်ရတဲ့မင်းသားဒီမင်းသားကတည်သွားတဲ့ဖခင်ဒီမင်းသားရဲ့စိတ်တဲ့မျိုးလေးဂိမ်းမရစီဆူတောင်းလိုက်ရင်ဘလောက်များရတာရှိမလဲ။အဲ့တော့ဘုန်းကြီးတို့ယခုခေတ်ကကိုယ့်ကိုကျေးဇူးရှိတာတောင်မှမသိချင်အောင်ဆောင်ကြတယ်ကျေးဇူးကိုအတိမတ်မပြုတဲ့ခေတ်ရာဇကုမာရမင်းသားကအမွေမပေးတဲ့ဖခင်ကိုတရာတိလစာကပညာကုသတရားတွေတူပွားအောင်နဲ့ရွာဆံကနေမှအကောင်းဆုံးကျေးဇူးဆက်ပြီးတော့ပြုလုပ်ခဲ့တယ်။ကျေးဇူးဆက်ခဲ့တယ်။အဲ့ဒီရုပ်ပွားတော်ရွှေသားဆင်းတုတော်လေးတို့လည်းဂူပြောင်ကြီးစီရီဆိုတဲပြီးတော့ဘုန်းကြီးတို့ဖရာမှာထပ်ပနာခဲ့တယ်။အဲ့ဒီဖရာမြင်းကဘာကဂူပြောင်ကြီးစီရီဂူပြောင်ကြီးဖရာတဲ့အမွမ်းမံအပြောက်တွေနဲ့တည်ထားခဲ့တာအင်မတန်မှလက်ရကောင်းမွန်တဲ့ဖရာပေါ့အဲ့တော့ဖရာတည်ပြီးတဲ့နောက်ရာဇကုမာရမင်းသားစာပေဝါဒနာပါတော့ကြောက်စာကိုဘုန်းကြီးတို့ပါဠိဘာသာမွန်ဘာသာမြန်မာဘာသာပြူဘာသာလေးဘာသာနဲ့ရေးထုတ်ပြီးတော့တောင်လေးတောင်မှစိုက်ထူသွားခဲ့တာအဲ့ဒီကြောက်စာများစီတီဖရာမှလည်းပဲရှိနေတယ်ရာဇကုမာရကြောက်စာများစီတီကြောက်စာဆိုပြီးတော့ယနေ့ဒီသမိုင်းတွင်မှတ်တမ်းတင်ကြံရေးခဲ့တာမင်းသားလည်းစာပေဝါဒနာပါတော့လေးဘာသာလုံးနဲ့ကိုရေးထိုးခဲ့တယ်ဒီလိုလေးဘာသာလုံးနဲ့ရေးထိုးတဲ့ကြောက်စာဆိုတာပကံခေတ်မှာအင်မတန်မှရှားပါခဲ့တယ်ဒါပါဖြစ်လို့လေစာပေဝါဒနာပါလို့ပေါ့အဲ့တော့ဘုန်းကြီးကဒီဖရာကိုဘာလို့သွားဖူးတယ်လေရာဇကုမာရဖရာတကာရဲ့စိတ်တက်လေးတွေမျိုးကြီးကုသပရားစီကိုဘောမှာကျေးဇူးရှိသည်ဖြစ်စေမရှိသည်ဖြစ်စေကိုကစပြီးတော့ကျေးဇူးပြုနိုင်တဲ့ပုဂ္ဂိုလ်ကျေးဇူးရှိရင်လည်းပဲကျေးဇူးဆန်နိုင်တဲ့ပုဂ္ဂိုလ်ဖြစ်ပါရစေလို့ဘုန်းကြီးကတော့ဒါမျိုးလေးဆုတောင်းပြတယ်။ဒါကြောင့်ဘုန်းကြီးကဒီဖရာကိုရောက်လို့ရှိရင်ပကံကိုရောက်ရင်ဒီကူပြောင်ကြီးဖရာကိုစိတ်ကသွားကျင်စေချင်တာအဲ့ဒီဖရာတကာရဲ့စိတ်တက်လေးတွေကူကျင်လို့ဒါကြောင့်ဘုန်းကြီးကဒါလေးတွေကိုလည်းပဲဘုန်းကြီးကျေးဇူးရဲ့နဲ့ခံစားတက်ခြင်းရဲ့အကြောင်းတွေထဲမှာရာဇကုမာရမင်းသားရဲ့အကြောင်းကူပြောင်ကြီးဖရာရဲ့တမိုင်းကြောင်းလေးတွေလည်းပါတယ်ရှင်သာရိပုတ္တရာရဲ့စိတ်တက်လေးတွေလည်းပါတယ်သူတို့လောက်တော့ကိုယ်စိတ်ကဘယ်မြင်မှမလဲသို့တော့ဒီလိုမြင်နေတဲ့စိတ်တက်လေးတွေကိုအတူယူနိုင်မရစေဆိုရင်ဒီနေ့တော့မိမိတို့လည်းပဲဒီလိုစိတ်တက်လေးတွေဖြစ်သွားနိုင်တယ်လို့ယုံကြည်ပြီးတော့ဘုန်းကြီးကဒီလိုကျေနပ်ခဲ့တာနှစ်သက်ခဲ့တာဒါကြောင့်လေကျေးဇူးတရားလေးတွေကိုခံစားခဲ့ရတာအဲ့တော့ကျေးဇူးတရားခံစားရတော့ဘာအကျိုးရှိလာလဲဆိုတော့ဘုန်းကြီးစာတင်တိုက်ထောင်တော့အကျိုးတရားလေးတွေရှိလာတယ်။ဘာလို့လဲဆိုတော့စာတင်တိုက်ထောင်ပြီဆိုတော့ဘုန်းကြီးကဘုန်းကြီးမွေးထားတဲ့တပည့်တွေကိုဘုန်းကြီးကယေရှုရှင်နေလို့မြင်လိုက်တယ်။ယေရှုတရားကိုတိတက်မြင်တတ်သွားပြီလေ။ဘာလို့လဲဆိုတော့ဩတပည့်တန်ဃာတွေရှိနေလို့ငါမှပညာသင်ပေးခွင့်ရတာ။သူတို့ကငါခမ်းမဲ့ပညာသင်ပေးရင်ငါလည်းဘဝတိုင်းဘဝတိုင်းပစ္စည်းဥစ္စာမချမ်းသာရင်ဒီဘဝတိုင်းဘဝတိုင်းမှာငါအသိပညာဉာဏ်ပညာနဲ့ပြည့်စုံမှာပေါ့။ ပစ္စည်းဥစ္စာမချမ်းသာလည်းပဲသိပညာဉာဏ်ပညာနဲ့ပြည့်စုံရင်ဒါလူဖြစ်ရကျိုးနဲ့တာပဲအဲ့တော့ငါမှာပညာပါရမီကုသိုလ်တွေစီပူခွင့်ရတာတပည့်တန်ခါတွေရှိလို့ပါလားဘုန်းကြီးစိတ်ထဲမှာတပည့်တန်ခါရဲ့ကျေးဇူးလေးတွေကိုမြင်လာခဲ့တယ်နောက်တခါဘုန်းကြီးကတပည့်တန်ခါတွေရှိလို့ငါအနေနဲ့သူတို့မတိတာတွေမှားနေတာတွေလမ်းပြပြီးတော့အကြောင်းကျိုးနဲ့ဆုံးမခွင့်ရတယ်ကိုကသူတို့အပေါ်မှာစိတ်စီနာထားပြီးတော့ဆုံးမခွင့်ရတော့ဆုံးမခဲ့ပြီဆိုရင်ကိုယ့်အတွက်ဘာကြိုးရနိုင်လဲဘဝတန်ត្រာမှာကျင်လေရရင်ကိုယ့်ကိုဆုံးမမဲ့မိကောင်းဖားကောင်းဆရာကောင်းတမကောင်းနဲ့တွေ့ကြုံရမယ်မိကောင်းဖားကောင်းဆရာကောင်းတမကောင်းနဲ့တွေ့ကြုံခွင့်ရစေနိုင်တဲ့ကံကိုတပည့်တွေရှိလို့ငါရတာတပည့်တွေကိုငါဆုံးမနေလို့ဒီလိုဆုံးမတဲ့ကုသကံကငါဘယ်ဘဝပဲရောက်ရောက်ကိုယ့်အပေါ်မှာဆုံးမမဲ့ပုဂ္ဂိုလ်နဲ့တွေ့မယ်ဒီကုသကံတွေရတာတပည့်တန်ဃာတွေကြောင့်ဒီတော့တပည့်တန်ဃာတွေပေါ်မှာကိုကမောင်းမာတဲ့စိတ်နဲ့သွားတယ်။နောက်တကငါမှာတီးခံရတယ်။တပည့်တန်ဃာတွေနဲ့နေတော့တပါးတဲ့နေတလောက်တော့ဘယ်ချမ်းသာပါမလဲ။အဲ့တော့မချမ်းသာပြီမဲ့တက်နိုင်တယ်များလို့တော့ခန္တီပါရမီတွေတဖြည်းဖြည်းပြည့်လာတယ်။ဒီခံပါရမီခန္တီပါရမီတွေပြည့်တာတပည့်တန်ဃာတွေကြောင့်အဲ့တော့တပည့်တန်ဃာရဲ့ကျေးဇူးကိုဘုန်းကြီးမြင်တတ်တဲ့အကျိုးလေးတွေရလာတာပေါ့။ဒီတော့ဘာဖြစ်လာလဲ။သူတို့ရဲ့ကျေးဇူးကိုသိနေတော့ဘုန်းကြီးကတခါတည်းရင်နှင်ထုတ်တဲ့ကိစ္စတွေရှိနေတာတောင်မှကိုတော်တို့မနေချင်းကြောင်းတိုက်ကထွက်သွားဒီစကားဘုန်းကြီးဘယ်တော့မှမပြောပြစ်ခဲ့ဘူးမပြောဘူးလို့ပဲကိုယုံကြည်တယ်ပေါ့မှားလို့မေးလို့ပြောခဲ့ရင်လည်းနည်းနည်းပါးပါးပဲရှိမယ်အဲ့တော့တပည့်တန်ဃာတွေကငါကြောင်းငါပိုင်နေကြောင်းငါအုပ်ချုပ်လို့နေတဲ့ကြောင်းငါပြောရင်ရတယ်ငါဒီစိတ်တွေနေသွားတယ်သူတို့ယေရှုကိုသိနေတော့မင်းတို့မနေချင်းထွက်သွားကိုယ်တော်တို့မနေချင်းထွက်သွားဒီကြောင်းကတပည့်တော်တီထောင်ထားတာတပည့်တော်လှုပ်ထားတာဒီစိတ်တွေဘုန်းကြီးမရှိတော့သူတို့ပေါ်မှာမာမာကြောကြောတွေမပြောပြတော့နောက်ဆုံးရင်းရင်တီတီဘလောက်လေးပဲပြောပြလဲဆိုတော့ရှင်ဘုရားတို့ဒီကြောင်းတိုင်းမှာနေရင်တပည့်တော်ရဲ့ဆန္ဒနဲ့ကန့်ညီအောင်ကြိုးစားပါဆန္ဒမကန့်ညီရင်လည်းပဲကိုယ့်ရဲ့ရွေးချယ်ခွင့်ရှိတဲ့ကြောင်းတွေရှိပါတယ်ပြောင်းသွားဖို့ဒီမှာတော့သဘောထားမတိုက်ဆိုင်မနေနေတာတော့မသင့်တော်ပါဘူးအဲ့တော့စကလုံးနုနုလေးတွေနဲ့ပြောပြသွားတယ်ဒါဘာဖြစ်လို့လဲဆိုတော့သူတို့ယေရှုတရားကိုကိုကတိတက်သွားလို့တဲ့ဒါကြောင့်ဘုန်းကြီးကအောင်မြင်သောကြောင်းတိုင်းဆိုတဲ့ဆောင်းပါးမှာဘုန်းကြီးကတပည့်တန်ဃာတွေပေါ်မှာဒေါသနဲ့မပြောမိအောင်နေတဲ့ကြောင်းလေးတွေနည်းနည်းဆက်ရလေးတွေရေးဘူးတဲ့ဒါဘာဖြစ်လို့လဲဆိုတော့ယေရှုတရားကိုခံစားတတ်လာတော့တပည့်ရဲ့ယေရှုလည်းပဲဆရာပေါ်မှာရှိတယ်ဆရာရဲ့ယေရှုတပည့်မှာရှိတယ်လို့တပည့်တွေကြောင့်ငါမှာပါရမီပညာပါရမီတွေတိုးတက်တယ်ဘွားဘွားမှာဆရာကောင်းတမကောင်းနဲ့တွေ့ဆုံနေတဲ့ကံဒီတပည့်တွေကြောင့်ငါမှစီပုခွင့်ရတယ်။ခန္ဒီပါရမီတွေရှိလာတယ်လို့ဘုန်းကြီးကဒီလိုလေးတွေအကျိုးကျေးဇူးတရားတွေခံစားလာရဒီလိုခံစားလာရတာကျေးဇူးတရားကိုခံစားတတ်လို့ဒါကြောင့်ဘုန်းကြီးရဲ့ကိုမှုရနှုတ်မှုရတွေလည်းသိပ်ပြီးတော့ကြံတန်းတဲ့ဘက်မရောက်တော့တကယ်လို့ပြင်းပြင်းထန်ထန်ပြောစရာရှိရင်တောင်မှစကလုံးလေးတွေဟာသိပ်ပြီးမကြံတန်းပဲဖြစ်သွားပါတယ်ဒါကအကျိုးရလက်ဒါလို့ဆိုရင်ဘုန်းကြီးဟောရင်လည်းကျေးဇူးရနဲ့သင်ပြန်သည်မီဆိုတာအလုံးပြည့်စုံသလောက်ဖြစ်သွားပါပြီအဲ့တော့ဘုန်းကြီးနောက်ဆုံးပြောချင်တာကဘာလဲဆိုတော့မွေးနေ့ရှင်ဖြစ်တဲ့အရှင်ညာနာတ္တဆာလင်္ကာရာဘိဝန္တဘုန်းကြီးအနေနဲ့ကတော့ပညာလည်းပဲတော်တယ်စာပေလည်းပဲတော်တယ်စိတ်ထားလည်းပဲကောင်းတယ်စာရေးလည်းပဲကောင်းတယ်ဒီတော့ဘုန်းကြီးကဒါဇာကုမာရမင်းသားလေးလိုဖြစ်စေချင်တာပညာထဲမှာပြောပြီးတော့ဘုန်းကြီးတို့စာပေထဲမှာပြောလိုက်ရင်ဖရာအကြောင်းစာပေထဲမှာပါတယ်စာပေထဲပြောရင်ဗုဒ္ဓနုတ္တိဘာဝနာနဲ့ပြောပြီးသားဖြစ်သွားမယ်တရားရည်ရဲ့အကြောင်းပါတယ်ဓမ္မနုတ္တိဘာဝနာဝိသကာနာထပိန်တတိယအကြောင်းရှင်သာရိပုတ္တရှင်အာနန္ဒတို့အကြောင်းတွေပါတယ်ဒီတော့စာပေထဲမှာပြောသွားရင်အရိယတန်ဃာရည်ရဲ့အကြောင်းတွေကိုလည်းသိပြီးတော့ကြီးညိုသွားတယ်တန်ဃာနုတ္တိဘာဝနာတွေဖြစ်သွားနိုင်တယ်ဒါကြောင့်ရာဇကုမာရမင်းသားလေးကစာပေထဲမှာပြောပြီးတော့အသိဉာဏ်တွေပြည့်ဝပြီးတော့မင်းစည်းစိမ်တွေကိုမမမောတော့တလို့ပဲဘုန်းကြီးကဝိနည်းရှင်ဖြစ်တဲ့အရှင်ညာနာတ္တသင်္ကာရာဘိယွန်တာကိုလည်းပဲစာပေထဲမှာပြောတဲ့သာသနာအာဇာနည်ဖြစ်ပါစေစာပေထဲမှာပြောပြီးတော့ဗုဒ္ဓနုတ္တိဘာဝနာဓမ္မနုတ္တိဘာဝနာတန်ခါနုတ္တိဘာဝနာစတဲ့ဘာဝနာတွေနဲ့ပျော်မွေ့ပြီးတော့သာသနာအတွက်အကျိုးများတဲ့သာသနာအာဇာနည်ဖြစ်ပါစေလို့ဘုန်းကြီးကတော့အမြဲတမ်းဆုတောင်းပါတယ်ကဲဒီလောက်ဆိုရင်ဘုန်းကြီးဟောခြင်းနဲ့ကျေးဇူးရနဲ့သင်ပြန်သည်မီဆိုတာပြေဆုံးသွားပါပြီမှတ်တမ်းတင်တဲ့အနေနဲ့ဟောပီသားလေးတွေကိုစုပေါင်းပြီးတော့ထပ်ပြီးတော့ဟောတာပါဒီတရားတော်ကိုနာယူပြီးတော့အားလုံးမိဘမိတာမေတ္တာစုပါဝင်ပရိသတ်များဟာလိုက်နာကျင့်သုံးနိုင်ကြပါစေလိုက်နာကျင့်သုံးပြီးတော့ နှလုံးသားထဲမှာပါရမီတွေကုသိုလ်တွေတဖြည်းဖြည်းရင့်တန်ပြေဝါကမဉ္ဇဉ်ပူဇဉ်ဖြင့်နိဗ္ဗာန်ချမ်းသာမြတ်ကိုကိုစီကိုငှလင်မြန်စွာမျက်မှောက်ပြုနိုင်ကြပါစေကုန်သတည်း